to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့ February 26ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လည်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုက်လှမီတာ190လို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လင်းချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုမတ်မြသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ကမ္ဘာနိုင်ငံကြီးကအစိုးရအနေနဲ့ကိုယ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပေါ်တာတွေ့ရှိတယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ကြဖို့ကိုယ်ကကျမကြီးအာနာပိုင်ကတိုက်တွန်းလိုက်ပါတယ်။ဘန်နီစတန်ဒက်စ်ကိုဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရွေးမယ်ဆိုရင်နှုံပါသမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ကိုရှုံးနိုင်တယ်ဆိုပြီးတော့တခြားဒီမိုကရက်ပါတီကိုယ်စားလှယ်လောင်းတွေကထိုးနှက်ခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာတက်ဆက်ပေးသွားမှာရှိပါတယ်ဗျာ။
ခွင့်ရဆက်ပြီးနှားဆင်ရမယ့်သတင်းလာတွေထဲမှာရခိုင်ပြည်နယ်တွင်ကလူခွင့်ရချိုးဖောက်မှုတွေကိုအရေးယူဖို့စမ်းသပ်ရှိသလိုအရေးယူနိုင်တဲ့စွမ်းရည်လည်းရှိတဲ့အကြောင်းပြည်ထောင်စုဝန်ကြီးကကုလလူခွင့်ရကောင်စီမှအခုလိုပြောပါတယ
် The government has studied the report and the office of the president issued a statement.
ဒီသတင်းနဲ့အတူကိုရိုနာဗိုင်းရပ်စ်ကူးစက်သူကူးစက်ခံရကြောင်းတံပြရှိသူမရှိပေမဲ့ပညာရေးလုပ်ငန်းတွေပမာပြည်ထဲမှာဆောင်ရွက်နေတဲ့အကြောင်းနဲ့အတူရခိုင်နဲ့ချင်းအင်တာနက်ဖြတ်တောက်ခံထားရတဲ့ဒေသတွေမှာအေအေနဲ့အစိုးရလက်နက်ကန်တပ်တို့ကြားဒီတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေတခါပြည်ထောင်စုလွှတ်တော်တွေမှာလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးရင်ထပ်ပြီးတော့အခြေတင်ဖြစ်ခဲ့တာကြောင့်လွှတ်တော်နာယကကသတိပေးခဲ့ရတဲ့အကြောင်းတွေသိကြရမှာပါရှင်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသိအောင်တို့ပြောပြပါမယ်ရှင်။
ကမ္ဘာနိုင်ငံတည်တည်ကအစိုးရအနေနဲ့ကိုယ်နိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပွားတာတွေ့ရှိတယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ကာကွယ်ကြဖို့အတွက်အစဉ်သင့်မြင်ထားကြဖို့ကကျွမ်းမကြီးအာနာပိုင်တွေကတိုက်တွန်းလိုက်ပါတယ်။ချိန်ထဲမှာပဲတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုတွေအရှိန်ရော့ကျလာတာကြောင့်ဒီရောဂါနဲ့ပတ်သက်ပြီးတရုတ်နိုင်ငံတုံ့ပြန်မှုကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့တာဝန်ရှိသူတွေကချီးကျူးလိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ406ယောက်ရှိပြီးတော့သေဆုံးသူ52ယောက်ရှိတယ်လို့တရုတ်အာဏာပိုင်တွေဘက်ကတော့ပြောပါတယ်။ကူးစက်ခံသူအလုံးနီးပါးကဟူပေပြည်နယ်ကဖြစ်ပြီးတော့သေဆုံးသူတွေအကုန်လုံးဟာအဲ့ပြည်နယ်ကပဲဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့တုံ့ပြန်မှုကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလမ်းကြောင်းပြောင်းပြီးနောက်ထပ်လူသိမ်းပေါင်းများစွာကူးစက်ခံမဲ့အနေကကာကွယ်လိုက်တာမျိုးဖြစ်နိုင်တယ်လို့လည်းကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့ WHO ပူးပေါင်းဆောင်ရည်အဖွဲ့ကိုဦးဆောင်သူ Bruce Alward ကပြောပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကဥရောပနဲ့အရှေ့လယ်ပိုင်းဒေသတွေပါဝင်နိုင်ငံ30ကျော်ကိုပြန့်နှံ့လာနေတာကြောင့်နိုင်ငံသီးသီးကဆိုးရိမ်နေနေလဲရောဂါဖြစ်ပေါ်တဲ့သူတွေနဲ့အဲ့လူနဲ့ထိတွေ့ဆက်ဆံမှုရှိတဲ့သူတွေကိုအများဆုံးရှာဖွေဖော်ထုတ်ပြီးတော့နောက်ထပ်ကူးစက်ပြန့်နှံ့မှုမရှိအောင်ဒီလူတွေကိုထိန်းချုပ်တားဆီးဖို့စဉ်းစားတင်ကြောင်းသူကပြောလိုက်ပါတယ်။ဒါပြင်ဆိုးရိမ်နေနေမိမိရဲ့နိုင်ငံသားတွေကိုလက်ကြာခဏဆေးဖို့တိုက်တွန်းတင်တယ်လို့လည်းသူကပြောပါတယ်။အခုချိန်ကြီးတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်းဟာ8,100ကျော်ရှိပြီးတော့သေဆုံးသူဟာ2,962ယောက်ထက်မနည်းရှိပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်နိုင်ငံအနောက်ပိုင်းဘာလူချီစတန်နယ်ဆက်ကိုအာဏာပိုင်တွေကတနင်္ဂနွေနေ့ကပိတ်ထားလိုက်တယ်လို့ခရိုင်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။ဒီလိုနေဆက်ပိတ်လိုက်တဲ့အတွက်ပါကစ္စတန်ဘက်ကိုပြင်မဲ့ရှီးရိုက်ဘာသာဝင်ဖျားဖူးခရီးသည်တွေကုန်တွေတွေနဲ့တခြားအလဲပတ်လာတဲ့လူအနည်းဆုံး 9,000 လောက်အီရန်နေဆက်မှာပိတ်မိနေတယ်လို့တနင်္လာနေ့ကဖုန်းနဲ့ဆက်သွယ်မိမျက်နှာမှာပြောခွင့်ရကပြောတာပါ။နေဆက်မှာပိတ်မိနေတဲ့သူတွေကိုနေရေးထိုင်ရေးစီစဉ်ပေးဖို့ပါကစ္စတန်ဝန်ကြီးချုပ်နဲ့ဘလူချီစတန်အုပ်ချုပ်ရေးမှူးတို့ကိုအတနာခံထားတယ်လို့ပိတ်မိနေသူတူကပြောပါတယ်။ပါကစ္စတန်ဘက်ကခွင့်ပြုမှသူတို့ကိုအီရန်နေဆက်ကနေတွားခွင့်ပြုနိုင်မယ်လို့တာဝန်ရှိသူတွေကပြောကြောင်းနဲ့မိသားစုတွေစောင့်မျှော်နေတဲ့ကေတာမျိုးကိုပြန်ခွင့်ပြုဖို့ဗီဒီယိုဖိုင်ကတဆင့်မြင့်တာရက်ခံတာကိုလည်းတွေ့ရပါတယ်။နေဆက်မပိတ်ခင်အချိန်ကနေဆက်ဖြတ်ကျော်ခဲ့ကြသူ200ကျော်ကိုလည်းဘလူချီစတန်ခရိုင်တပါဝါ BND ရဲ့စီမံခန့်ခွဲရေးဌာနကပါကစ္စတန်နေဆက်တက်ဖ်ကန်မြို့မှာယာယီရွက်ပြင်တဲတွေဆောက်ပြီးတော့တီးကြခွဲစောင့်ကြည့်နေပါတယ်။အီရန်အာဏာပိုင်တွေစီကယောဂခင်ရှင်ကြောင့်လက်မှတ်မပါဘဲနဲ့နောက်ထပ်ဘသူ့ကိုမှနေဆက်မြို့တက်ဖ်ကန်ကနေဖြတ်ကျော်ခွင့်မပေးဘူးအမိန့်ထုတ်ထားတယ်လို့ခရိုင်အစိုးရပြောခွင့်ရကပြောပါတယ်။ယောဂခင်ရှင်ကြောင့်လက်မှတ်နဲ့နေဆက်ဖြတ်ကျော်ခွင့်ရသူတွေကိုလည်းယာယီစခန်းတွေမှာ14ရက်စောင့်ကြည့်သွားမှာဖြစ်တယ်လို့သူကပြောပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာလက်ရှိတောင်းထမ်းဆောင်နေတဲ့အမေရိကန်စစ်ဝန်ထမ်းတဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအမေရိကန်စစ်တပ်ကဒီနေ့မှထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီရောဂါပိုးကူးစက်မှုအများဆုံးဖြစ်နေတဲ့ဒေဂူးမြို့အနီးကမြို့တစ်ခုမှာခြေစိုက်ထားတဲ့ကမ်ကယ်ရယ်စကန်ကအသက်23နှစ်အရွယ်စစ်ဝန်ထမ်းကူးစက်ခံရကြောင်းကိုဒီနေ့မှအတည်ပြုလိုက်တာပါ။ဒီသတင်းမှအစောပိုင်းတုန်းကလည်းဒီစစ်ခြေစိုက်ခံမှာပဲကိုရိုနာကူးစက်ခံရသူတဦးရှိခဲ့တာပါ။တောင်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်။လက်ရှိမှာကူးစက်ခံသူ1000ကျော်နဲ့တည်ဆုံးသူ11ယောက်ရှိကြောင်းနောင်ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်။ပြည်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးတည်ဆုံးမှုရှိတဲ့ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်းဒီရောဂါထိန်းချုပ်ရေးကိုအရှိန်ဟုန်မြင့်လှုပ်ဆောင်နေပါတယ်။ပြည်ပနိုင်ငံတွေမှာတော့ရောက်အလုပ်လုပ်ကိုင်နေတဲ့ဖိလစ်ပိုင်နိုင်ငံသား1000ကျော်ရှိနေပြီးတော့ကိုရိုနာကူးစက်မှုတွေဖြစ်နေတဲ့နိုင်ငံတွေမှာရောက်ရှိနေပေမဲ့လည်းအခုချိန်မှာအိမ်ပြန်ခွင့်ခီးတော်လာမှုကန့်သက်ထားကြောင်းအတော်များများအိမ်ပြန်ခွင့်မရပဲဖြစ်နေပါတယ်။ဒီနိုင်ငံမှာစတင်ဖြစ်ပေါ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကအခုဆိုရင်နိုင်ငံပေါင်း30ကျော်မှာပြန့်နှံ့ဖြစ်ပေါ်နေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကနိုင်ငံတွင်းကူးစက်မှုတွေတိုးလာနိုင်တဲ့အကြောင်းသတိပေးခဲ့ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာအင်္ဂါနေ့ကတော့အရေးပေါ်အခြေအနေထုတ်ပြန်ပြီးတော့ဒီဗိုင်းရပ်စ်ပိုးကိုကာကွယ်ရေးကြိုးပမ်းနေပါတယ်။ဒီမှာနိုင်ငံမှာတော့ကူးစက်ခံရသူအတည်ပြုထားတာတော့အခုချိန်ထိမရှိသေးပါဘူးခင်ဗျာ။
ကူးစက်မှုအန္တရာယ်ပိုများလာနေတဲ့ကိုရိုနာဗိုင်းရပ်စ်ကိုအမေရိကန်ပြည်ထောင်စုအတွင်းမှာထိန်းချုပ်ထားနိုင်ပြီလို့သမ္မတဒေါ်နယ်ထရန့်ကပြောပေမဲ့အစိုးရရဲ့ကိုရိုနာပြဿနာကင်တွယ်မှုနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တွေချားမှအမြင်တွေကွဲလဲနေပါတယ်။သမ္မတထရန့်ကတော့အမေရိကန်နယ်နိမိတ်အတွင်းဒီရောဂါပိုးကူးစက်မှုတွေကိုကောင်းကောင်းထိန်းချုပ်ထားနိုင်တဲ့အကြောင်းကိုအင်္ဂါနေ့ကပြောခဲ့ပါတယ်။တစ်ချိန်တည်းမှာပဲကိုရိုနာပြဿနာကိုကင်တွယ်ဖို့ဒေါ်လာတန်ပေါင်း2500အရေးပေါ်ရန်ပုံငွေလွှတ်တော်ကအတည်ပြုပေးဖို့သမ္မတထရန့်ကတောင်းဆိုထားပါတယ်။ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကျေး CDC လက်အောက်ကာကွယ်ဆေးနှင့်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါဌာနညွှန်ကြားမှု Nancy Masonia ကတော့နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုအအောင်မြင်မြင်ထိန်းချုပ်နိုင်နေဆိုတာမှန်ပေမဲ့ဒီယောဂါပိုးကူးစက်ခံရတဲ့နိုင်ငံတွေပိုများလာပြီးတော့ဘယ်နေရာဘယ်ဒေသကဘယ်သူတွေစီကဘယ်လိုပုံစံနဲ့ကူးစက်နေတယ်လဲဆိုတာမသိရတဲ့အခါအမေရိကန်နိုင်ငံအတွက်ထိန်းချုပ်ဖို့ပုံမူခက်ခဲလာနိုင်တယ်ဆိုတာကိုသတိထားရမှာဖြစ်တယ်လို့ပြောခဲ့ပါတယ်။အာရှတိုက်နိုင်ငံတွေနဲ့ရှင်ရင်ဥရောပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေးအတွက်နည်းနေသေးပေမဲ့ဥရောပတလွှားနိုင်ငံတွေမှာလည်းဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကပ်ရောဂါအသွင်ဖြစ်လာနိုင်တဲ့အပေါ်မှာထိန်းချုပ်နိုင်ရေးအတွက်ပြင်ဆင်ဆောင်ရွက်နေကြပါတယ်။နေဆက်ချက်ကျော်သွားလာရေးတွေကိုကြက်မှန်နေသလိုလိုအပ်ရင်အားကစားပွဲစဉ်တွေဖျော်ဖြေပွဲတွေကိုဖျက်သိမ်းမှုနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေခရီးသွားလာခွင့်ပိတ်ပင်တာနဲ့ကျောင်းတွေကိုပိတ်ဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီရကနေဗုဒ္ဓနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမိုကရက်တစ်ပါတီအနေနဲ့ဗမော့ပြည်နယ်ထက်လွှတ်တော်မှာဘာနီဆန်ဒက်စ်ကိုဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ရွေးချယ်မယ်ဆိုရင်မြန်မာလားသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်ကိုရှုံးနိုင်တယ်လို့တခြားဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းတွေကထုံနဲ့တိုက်ခိုက်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ်ချားစတန်မြို့မှာအင်္ဂါနေ့ကပြုလုပ်ခဲ့တဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းတွေရဲ့စကားဆစ်ထုတ်ပွဲအတွက်မှာမစ္စတာဆန်ဒက်စ်ကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့ကြတာပါ။ပါတီရဲ့သမ္မတလောင်းချုပ်ရွေးကောက်ပွဲတွေချင်းပါနေရမှာမစ္စတာဆန်ဒက်စ်ကလက်ရှိမှာလူလူထောက်ခံမှုအများဆုံးနဲ့ထိတ်ဆုံးမှရှိနေတာကြောင့်လည်းဖြစ်ပါတယ်။ဘော်နီဆန်ဒက်စ်အနေနဲ့ဒေါ်နယ်ထရန့်ကိုရှုံးမှာဖြစ်ပြီးလွတ်တော်နေတဲ့စလုံးကိုလည်းရီပူဘလီကန်နေနိုင်သွားလိမ့်မယ်လို့ညော့မျိုးရောဝဟောင်းမိုက်ကယ်ဘလူးမ်ဘတ်ကပြောပါတယ်။ဒါပေမဲ့မစ္စတာဆန်ဒက်စ်ကတော့တနိုင်ငံလုံးကောက်ယူထားတဲ့လူလူစစ်တမ်းတွေကနောက်ဆုံးအကြိမ်50မှာသူကဒေါ်နယ်ထရန့်ကို48ကြိမ်နိုင်တယ်ဆိုပြီးတော့တုံ့ပြန်ပါတယ်။ဒါပြင်မက်ဆာချူးဆက်စ်အထက်လွှတ်တော်အမတ်Elizabeth Warren ကလည်းသူ့အနေနဲ့တိုးတက်တဲ့မူဝါဒရည်မှန်းချက်တွေရှေ့ဆက်လုပ်နိုင်မှာဖြစ်တဲ့အတွက် Bernie Sanders ထက်ပိုပြီးတော့တင့်တော်တဲ့သမ္မတဖြစ်လိမ့်မယ်လို့ပြောပါတယ်။ဒါပြင် South Bend မြို့တော်ဝန် Hall Pete Buttigieg ကလည်း Bernie Sanders ရဲ့ယူဆတွေက Donald Trump ကိုရှင်းဖို့တော့မဖြစ်နိုင်ဘူးဆိုပြီးတော့ဝေဖန်ထိုးနှက်လိုက်ပါတယ်။အကြသေးခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းတွေမှာတော့ South Carolina ပြည်နယ်မှာစနေနေ့ကကျင်းပမဲ့ဒီပါတီတွင်းအကျိုးရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကဘာနီဆန်ဒက်စ်ကိုကပ်ပြီးတော့အသာရနေတယ်ဆိုပြီးတော့ပေါ်ပြနေကြပါတယ်ခင်ဗျာ
အီရန်ရဲ့ဒုံးလည်းနဲ့အစီအစဉ်ကိုထောက်ပံ့ကူညီခဲ့တဲ့တရုတ်၊အီရန်၊ရုရှားနဲ့တူရကီတို့ကလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်း73ခုကိုအမေရိကန်ကပိတ်ဆို့တံခတ်မှုအသစ်တွေချလိုက်ပါတယ်။ဒီလိုပိတ်ဆို့တံခတ်လိုက်တဲ့အထက်မှာပါကစ္စတန်ဒုံးလည်းနဲ့အစီအစဉ်အတွက်အရေးပါတဲ့အစိတ်အပိုင်းတွေထောက်ပံ့ပေးပို့ခဲ့တဲ့တရုတ်အမျိုးသားတဦးလည်းပါဝင်တယ်လို့အမေရိကန်နိုင်ငံသားကြီးဌာနကပြောပါတယ်။အရေးယူခံရတဲ့ကုမ္ပဏီတွေကတရုတ်နဲ့တူရကီကပို့ကုန်လုပ်ငန်းလုပ်တဲ့ကုမ္ပဏီတွေအဓိကပါဝင်တာပါ။ပိတ်ဆို့တံခတ်အရေးယူခံရတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်း73ခုစလုံးက2000ပြည့်နှစ်အီရန်မြောက်ကိုရီးယားနဲ့ဆီးရီးယားလက်နက်မပြန့်ပွားရေးဥပဒေကိုချိုးဖောက်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်။အခုလိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်တာကအီရန်ဒုံးလက်နက်အစီအစဉ်နဲ့ပတ်သက်ပြီးတော့စိုးရိမ်စရာအခြေအနေမှရှိတာကိုထောက်ပြလိုက်တာဖြစ်တယ်လို့အီရန်ရဲ့ဒုံးလက်နက်အစီအစဉ်တွေတိုးမြင့်လှုပ်ဆောင်နေတာကိုပြစ်နိုင်တဲ့နည်းလမ်းအားလုံးသုံးပြီးတော့အစွမ်းကုန်တားဆီးသွားမယ်လို့အမေရိကန်နိုင်ငံသားကြီးဌာနကအင်္ဂါနေ့ကပြောပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးမှုတွေရှေ့မတိုးနောက်မဆုံးဖြစ်နေချိန်မှာပဲမြောက်ကိုရီးယားပေါ်ပြင်းထန်တဲ့ဒဏ်ခါပိတ်ဆို့မှုတွေချမှတ်ဖို့ကိုအမေရိကန်အထက်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်ပြင်းထန်သောပြည်အားတွေပြေးသွားဖို့အမေရိကန်အထက်လွှတ်တော်နိုင်ငံသားရေးကော်မတီအရှေ့အာရှပစိဖိတ်နဲ့နိုင်ငံတကာစိုက်ဘာလုံခြုံရေးဆိုင်ရာမူဝါဒဆက်ကော်မတီဥက္ကဋ္ဌကိုရီဂါဒနာကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတထရမ်အစိုးရတက်လာလာခြင်းမှာမြောက်ကိုရီးယားပေါ်အမြင့်ဆုံးဖိအားပေးခဲ့တဲ့မူဝါဒကအောင်မြင်ခဲ့ပေမဲ့သာမန်ရေးဆွေးနွေးမှုတွေလုပ်ဖို့အတွက်ဒါကိုပြန်ဖြတ်သိမ်းခဲ့ကြောင်းအမေရိကန်အနေနဲ့မြောက်ကိုရီးယားအစိုးရအနေနဲ့သူ့ကိုကူညီပံ့ပိုးမြောက်ကိုရီးယားအစိုးရနဲ့သူ့ကိုပံ့ပိုးကူညီနေတဲ့သူတွေကိုဒဏ်ခတ်ပိတ်ဆို့မှုတွေချက်ချင်းချမှတ်တင်တယ်လို့ Republican ထပ်လုပ်မှတော်မတ်ဂါနာကပြောပါတယ်။ဒါပေမဲ့နိုင်ငံတကာအနေနဲ့မြောက်ကိုရီးယားနိုင်ငံပေါ်မှာအထီးကျန်လာအောင်ဖြစ်စီဖို့အတွက်တနမာရေးရကျူးပန်းမှုတွေကိုအမေရိကန်အစိုးရအနေနဲ့အဆကျူးပန်းသွားအောင်ဖြစ်တယ်လို့ပြောပါရယ်အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာဒုတိယကြိမ်ဆွေးနွေးမှုတစ်နှစ်အကြာမနေ့ကဒီအထက်လွှတ်တော်ဆက်ကော်မတီဂျာနာဝဲမှာအဲ့လိုဆွေးနွေးခဲ့ကြတာဖြစ်ပါရယ်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ဟာ2018ဇွန်လကစင်ကာပူမှာပထမဆုံးကြိမ်ဆွေးနွေးခဲ့ပြီးတော့မြောက်ကိုရီးယားကျွန်းဆက်မှာနျူကလ িয়ার ဖြတ်သိမ်းနဲ့ပတ်သက်ပြီးတော့သဘောတူလက်မှတ်ရေးထိုးခဲ့တာပါဒါပေမဲ့ဗီယက်နမ်နိုင်ငံမှာတွေ့ဆုံချိန်မှာတော့ဒီသဘောတူညီချက်ကိုဖော်ဆောင်မှုအတွက်နှစ်ဖက်ထပ်ပြီးတော့သဘောတူညီချက်မရခဲ့ပါဘူးခင်ဗျာ
အိန္ဒိယနိုင်ငံနယူးဒေလီမြို့မှာအိန္ဒိယနိုင်ငံသားဥပဒေသစ်ကိုဆန့်ကျင်သူတွေနဲ့ထောက်ခံသူတွေအကြားအပြန်အလှန်တိုက်ခိုက်မှုတွေအတွင်ဒီကနေ့ဗုဒ္ဓဟူးနေ့ထိသေဆုံးသူအနည်းဆုံး20လောက်ရှိပါတယ်။အိန္ဒိယမှာပြင်ဆင်ပြဋ္ဌာန်းခဲ့တဲ့အငင်းပွားပွဲနိုင်ငံသားဥပဒေသစ်ဟာမွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပြီးအငင်းပွားမှုတွေနဲ့ကံကွယ်ဆန္ဒပြမှုတွေဖြစ်ခဲ့တာပါ။အင်္ဂါနေ့ကတော့ဟိန္ဒူဘာသာဝင်ကံကွယ်ဆန္ဒပြသူတွေကနယူးဒေလီအရှေ့မြောက်ပိုင်းမှာတစ်တီးနဲ့ဟိန္ဒီရင်းရွယ်ဆိုင်တွေအပြင်မွတ်စလင်ဘုရားကျောင်းတစ်ခုကိုလည်းမီးရှို့ခဲ့တယ်လို့မျက်မြင်သက်သေတူကပြောပါရယ်အဒီကယုံတွင်းမှာအနည်းဆုံးအရတား180ကျော်နဲ့လူမျိုးရေးတပ်ဖွဲ့ဝင်90ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါရယ်ပဋိပက္ခတွေမှာပါဝင်ပတ်သက်သူတဦးကိုရဲကဖမ်းချပြီးတော့နောက်ထပ်20လောက်ကိုစစ်ဆေးမေးမြန်းမှုထိန်းသိမ်းထားတယ်လို့ Press Trust of India သတင်းဌာနကဖော်ပြပါရယ်ပြီးခဲ့တဲ့ဒီဇင်ဘာကထုတ်ပြန်ခဲ့တဲ့ဒီဥပဒေသေးအရအိန္ဒိယနိုင်ငံတွေကနေဖိနှိပ်မှုတွေကြောင့်အိန္ဒိယနိုင်ငံနဲ့ထွက်ပြေးလာသူတွေကိုနိုင်ငံသားဖြစ်ခွင့်ပြုတဲ့အထက်မှာမွတ်စလင်တွေကိုချဲလှန့်ထားတာကြောင့်ဆန္ဒပြပွဲတွေအိန္ဒိယနိုင်ငံတစ်ဝှမ်းမှာလနဲ့ချီပြီးတော့ပေါ်ပေါက်ခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်အိန္ဒိယနိုင်ငံခရီးစဉ်စတင်ချိန်နဲ့တိုက်တိုက်ဆိုင်ဆိုင်အခုအကြမ်းဖက်မှုတွေတဖန်ပြန်ပြီးတော့ပြင်းထန်လာခဲ့တာဖြစ်ပါတယ်ရှင်ဘုရင့်နဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသခင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းလွှာတွေသတင်းဆောင်ပါတွေစတိုက်နာဆင်ကြရပါမယ်။မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွင်းမှာကျူးလွန်ခဲ့တဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုကင်တွယ်အရေးယူဖို့စိတ်ဆန္ဒရှိသလိုပဲအရေးယူနိုင်စွမ်းလည်းရှိတယ်လို့ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကကုလသမဂ္ဂလူခွင့်ရေးကောင်စီမှပြောသွားပါတယ်။ရခိုင်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေတိုးလာနေပြီးအခုညီလာခံထဲမှာလည်းဒီအကြောင်းတွေဆွေးနွေးဖို့ရှိနေတဲ့အချိန်မှာမြန်မာခေါင်းဆောင်တဦးကအခုလိုပြောသွားခဲ့တာပါ။ဒီအကြောင်းအပြည့်အစုံကိုကိုသားညွန့်ဦးကပြောပြပါမယ်ရှင်။
ဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ညီလာခံနိုင်ငံအကြီးအကဲခေါင်းဆောင်တွေမေကွန်းပြကြတဲ့အစည်းအဝေးမှာနိုင်ငံတော်တမန်ငံရုံးဝင်ကြီးဦးကျော်တင့်ဆွေကနေပြီးတော့ဒီနေ့ဖေဖော်ဝါရီလ26ရက်နေ့မှာပြောဆိုသွားတာဖြစ်ပြီးရခိုင်ပြည်ခါနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုအလေးပေးအဲ့ဒီမှာရှင်းပြပါရယ်မြန်မာအစိုးရအနေနဲ့ရခိုင်ရင်းနဲ့ပတ်သက်တဲ့လွတ်လပ်သောစုံစမ်းရေးကော်မရှင် ICEO ကိုဖွဲ့စည်းပြီးတော့အဲ့ဒီစုံစမ်းရေးအဖွဲ့ရဲ့အစီအစဉ်အပေါ်မှာအရေးယူဆောင်ရွက်မှုတွေလုပ်ဖို့ရှိတယ်လို့လည်းပြောပါရယ
် The government has studied the report andThe office of the president issued a statement instructing
အစိုးရအနေနဲ့ဒီအစီအခံစာကိုလေ့လာကြည့်တဲ့အခါကျတော့စီနေကြုံရုံးအနေနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့အရေးယူကင်ကွယ်မှုတွေလုပ်ဖို့သ တမရယုံကနေညွှန်ကြားချက်ထုတ်ခဲ့ပါတယ်။အလားတူလိုပဲတမရဘက်ကလည်းဒီအမှုတွေကိုတမရတရားစီရင်ရေးလမ်းကြောင်းအရာအရေးယူဖို့စစ်ဥပဒေချုပ်ယုံကနေဆောင်ရွက်သွားမယ်လို့ကြေညာထားပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီအမှုကျွလွန်သူတွေကိုအရေးယူဖို့စိတ်ဆန္ဒရှိတယ်လို့အရေးယူနိုင်စွမ်းလည်းရှိပါတယ်
။ဒါ့အပြင်ရခိုင်ပြည်ခပြည်လေးနဲ့ဒုက္ခသည်တွေနေရာပြောင်းရေးအတွက်လည်းအင်ဂျင်ချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်တွင်းကရင်ဂျာရေးနဲ့ပတ်သက်လို့ကုလသမဂ္ဂအပါဝင်နိုင်ငံတကာ PR တွေကိုရင်ဆိုင်နေရတယ်လို့လက်တလောနိုင်ငံတကာတရားရုံးမှလည်းရင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်ကျူးလွန်နေဆိုတဲ့ဆွဲချက်ကိုလည်းရင်ဆိုင်နေရတာပါမြန်မာစစ်အပ်ကတော့ရင်ဂျာတုံးနှုံးကိုလက်မခံပေမဲ့ဒီအဖြစ်အပျက်တွေကိုနိုင်ငံတွင်းတရားစီရင်ရေးအရာအကန့်အသတ်ဖြစ်ရှင်းသွားနိုင်တယ်ဆိုပြီးတုံ့ပြန်ထားပါတယ်အခုကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ညီလာခံအတွင်းမှလည်းရခိုင်ပြည်နယ်ကရင်ဂျာအရေးကိစ္စအပါဝင်မြန်မာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အတော်လေးစမ်းစစ်ဝေဖန်ခံရမယ့်အခြေအနေမှရှိနေတာပါပြည်သူ့ဝန်ကြီးဦးကျော်တင့်ဆွေကတော့ဒီလူခွင့်ရေးကောင်စီအနေနဲ့ကမ္ဘာနေရာအသီးသီးကလူခွင့်ရေးကိစ္စတွေကိုကန့်ကြွယ်တဲ့နေရာမှာတပြေးညီဆောင်ရွက်ဖို့လိုတယ်လို့တိုင်းပြည်တွေရဲ့တရားရှိတဲ့တန်ဖိုးနဲ့အချုပ်အခြာကိုလေးစားဖို့လိုတယ်ဆိုတာကိုလည်းထောက်ပြပါရတယ်။သူကိုယ်တိုင်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဖြစ်တဲ့နယူးယောက်မှာတာဝန်ထမ်းဆောင်ရှင်ကလူခွင့်ရေးကော်မရှင်ကနေကုလသမဂ္ဂလူခွင့်ရေးကောင်စီဖြစ်ပြောင်းလဲဖို့ပြင်ဆင်ဆောင်ရွက်မှုမှာပါဝင်ခဲ့ပြီးတော့အဲ့ဒီုံကလူခွင့်ရေးကောင်စီနဲ့ပတ်သက်လို့မျှော်လင့်တာတွေဖြစ်မလာသေးဘူးလို့သူ့ရဲ့မိကုံးမှာထောက်ပြသွားတာပါ
။ The international community has high hopes and aspirations. We dreamed of a human rights council where all human rights are
လူခွင့်ရေးကောင်စီဖွဲ့စည်းမှုမှာနိုင်ငံတကာအတိုင်းအဝိုင်းတွေညှော်လင့်ချက်ကြီးကြီးမားမားရှိခဲ့ပါတယ်။ဖွံ့ဖြိုးတိုးတက်မှုတွေဦးစားပေးဆောင်ရွက်ပြီးနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုလေးစားတန်ဖိုးထားကကမ္ဘာနေရာအသီးသီးကလူခွင့်ရေးအခြေအနေမှန်သမျှကိုမျက်မျှတတတပြင်းညီကင်တွယ်သွားဖို့ဆိုတာညှော်လင့်ထားခဲ့ကြတာပါ
အခုလူခွေကောင်စီညီလာခံအတွင်းမှာမြမလူခွေနဲ့ပတ်သက်လို့တက်ဆိုင်ရာကုလတာဝန်ရှိသူတွေရဲ့တင်ပြချက်တွေပေါ်မှာအပြန်အလှန်ဆွေးနွေးကြဖို့လည်းရှိသလိုတက်တန်းကုံဆုံးတော့မဲ့ Miss Yanhili နေရာမှာမြမလူခွေဆိုင်ရာကုလသမဂ္ဂထူးခြားစွာတစ်ကိုလည်းခံထားဖို့ရှိနေပါတယ်။ဒီအတွက် American Outlet တော်အမတ်ဟောင်း Tom Andrews ကိုလူခွေကောင်စီဥက္ကဋ္ဌကနေပြီးတော့အမည်စင်းတင်သွင်းထားပါတယ်။လူခွေကောင်စီညီလာခံကနေပြီးတော့ Tom Andrews ကိုအတီးပြုလိုက်မယ်ဆိုရင်တော့မြမနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေထူးခြားစွာတွေတဲ့ပထမဆုံး American လူမျိုးဖြစ်လာမှာပါခင်ဗျာ။
ဒီမြန်မာကိုယ်စားလှယ်အဖွဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှတက်ရောက်နေတဲ့အကြောင်းကိုသားညုံပြောသွားတာပါရှင်။အခုတခါတော့မြန်မာပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကာကွယ်ရေးဘယ်လိုဆောင်ရွက်နေကြသလဲဆိုတာကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာ COVID-19 ကိုရိုနာရောဂါပိုဆောင်ကြီးနဲ့တန်တရားလူနာမရှိသေးပေမဲ့ဒီဗိုင်းရပ်စ်နဲ့ပတ်သက်လို့ကြိုတင်ကာကွယ်ရေးအတွက်ကျန်းမာရေးဌာနတာဝန်ရှိသူတွေကပြည်သူတွေကိုအသိပညာပေးတဲ့အပိုင်းကိုအဓိကထားပြီးတော့ဆောင်ရွက်နေပါတယ်။သက်ဆိုင်တဲ့မြို့နယ်တည်တည်ကပြည်သူ့ကျန်းမာရေးဦးစီးဌာနတွေကလည်းနိုင်ငံခြားခရီးသွားအဝင်အထွက်တွေမှာတိကျစောင့်ချက်စစ်ဆေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မဆုစုကပြောပြမှာပါရှင်။
ဇန်နဝါရီလ31ရက်ကနေဖေဖော်ဝါရီ25ရက်မနေ့ကအထိစီးရင်တွေအရမြန်မာနိုင်ငံမှာ COVID-19 စောင့်ကြည့်လူနာ39ဦးနဲ့တန်တရားလူနာ2ဦးပေါင်း42ဦးရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကစီးရင်ထုတ်ပြန်ထားပါတယ်။အဲ့ဒီထဲကစောင့်ကြည့်လူနာ2ဦးရဲ့ဓာတ်ခွဲအတည်ပြုချက်ကိုစောင့်ဆိုင်းနေပြီးကျန်တဲ့အယောက်40မှာတော့ရောဂါပိုးမတွေ့ရှိခဲ့ပါဘူး။ဒီယောဂစောင့်ချက်ကြည့်ရှုရေးလုပ်ငန်းတွေကိုအပြည်ပြည်ဆိုင်ရာလေဆိပ်တွေနဲ့နေဆက်ကိတ်တွေမှာသက်ဆိုင်တဲ့ဌာနတွေပူးပေါင်းဆောင်ရွက်နေတယ်လို့တရုတ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာလည်းယောဂကာကွယ်ရေးအတွက်ပြည်သူ့ကိုအသိပညာပေးမှုတွေတိုးမြှင့်ဆောင်ရွက်နေတာပါ။ရှမ်းပြည်နယ်အရှေ့ပိုင်းကတော့တရုတ်နဲ့တိုက်ရိုက်ဝင်ပေါက်မရှိပေမဲ့ယူရီးယားနဲ့လာအိုနိုင်ငံတွေနဲ့တိုက်ရိုက်နယ်နိမိတ်ချင်းထိစပ်မှုရှိနေတာကြောင့်အဲဒီကနေဝင်လာသူတွေကိုကျမရေးစစ်ဆေးမှုတွေတိတိချာချာလှုပ်ဆောင်ပေးနေတယ်လို့ရှမ်းပြည်နယ်အရှေ့ပိုင်းပြည်သူ့ကျမရေးဦးစီးမှုဒေါက်တာမြင့်ကျော်ကပြောပါတယ
်တရုတ်ပြည်နယ်တိုက်ရိုက်ဝင်ပေါက်တော့မရှိဘူးသူတေတာလေးသူတေတာနှစ်တင်နဲ့ဒီဆက်ဆက်နေတဲ့နေရာတွေမှာကျမရေးစစ်ဆေးမှုတွေဆောင်ရွက်ပေးရရှိတယ်နောက်တစ်ခုကကျွန်တော်တို့ပြည်သူလူထုအခြေပြုတဲ့ယောဂစောင့်ချက်ကြည့်ရှုခြင်းပေါ့နော်အဲ့ဒါကိုကျွန်တော်တို့ဒီရက်ကြီးလေပဲရက်ရွာလေပဲအထိပညာပေးတဲ့လုပ်ငန်းဆောင်ရွက်တယ်လို့ပဲကျွန်တော်တို့ထူထူအုပ်ချုပ်ရေးဦးစီးဌာနရက်ကျေးစီးရည်ရဲ့အတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ကြတော့ကျွန်တော်တို့ကရှားတယ်နားတယ်တရုတ်ပြည်ဘက်ကပြန်လာတဲ့သူတွေ့တယ်ဆိုရင်ကျမရဲ့ဌာနကိုဉာဏ်သတင်းပေးဖို့အတွက်ပြည်သူလူထုခြေပြုယောဂဆောင်ချက်ကြည့်ရှုရေးစနစ်ကိုလည်းရှမ်းပြည်နယ်ရှိပိုင်းမြို့နယ်များမှာထောင်ရဲလျက်ရှိပါတယ
်ရှမ်းပြည်နယ်ထဲမှာ COVID-19 ကိုရိုနာယောဂါပိုးစောင့်ကြည့်လူနာက10ဦးအထိရှိခဲ့တာပါဒါကြောင့်ဒီယောဂါပိုးနဲ့ပတ်သက်ပြီးပြည်သူတွေကိုအသိပညာပေးတဲ့အပိုင်းမှာသက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းပြီးမြို့နယ်အသီးသီးမှာဆွေးနွေးပွဲတွေပြုလုပ်ပေးနေကြောင်းနဲ့လေဆက်ကိတ်တွေမှာလည်းကျမရဲ့အသိပညာပေးချက်တွေကိုဝင်လာတဲ့နိုင်ငံခြားခရီးသွားတွေစီးဖြန့်ဝေတာတွေလုပ်တယ်လို့ဆိုပါတယ်။ ဒါတွေကိုဇန်နဝါရီလ25ရက်ကတည်းကစတင်ဆောင်ရွက်နေသလိုဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့လည်းခရီးသွားချက်မှရေးလမ်းညွှန်ချက်တွေကိုဖြန့်ဝေပေးနေတယ်လို့လည်းဒေါက်တာမြင့်ကျော်ကပြောပါတယ်မြန်မာနိုင်ငံအထက်ပိုင်းဖြစ်တဲ့ကချင်ပြည်နယ်ထဲမှာတော့တ िश ူးမပြောဆိုင်ခင်တွေကြောင့်တရုတ်လုံသားအဝင်အထွက်အများရှိနေပြီးသူတို့ကိုကျန်းမာရေးစစ်ဆေးမှုတွေအစဉ်တစိုက်လှုပ်ဆောင်နေကြောင်းနဲ့အခုထိတော့အားလုံးဟာကျန်းမာရေးကောင်းမွန်တယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ပြည်သူကျန်းမာရေးဦးစီးမှုဦးသိန်းမြို့က VOA ကိုပြောပါတယ်
ကျွန်တော်တို့ဝိုင်းမော်မှာကသူတို့လှုပ်လှုပ်နေတာနှစ်ပေါင်းများစွာကြာပြီပေါ့နော်နှစ်ပတ်တစ်ခေါက်သူတို့ပေါ်ရပါစတန်တို့လှုပ်ရတယ်ပေါ့နော်အဲဒီစီကန်းနဲ့သူတို့ပြည်ဝင်ဝင်စနစ်တကျသူတို့ပေးထားတာတွေရှိတယ်သူတို့ကျန်းမာရေးတွေကျွန်တော်တို့အများအားဆောင်ကြည့်နေတယ်အခုချိန်ထိတော့အကုန်လုံးကျန်းမာရေးကောင်းကြပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာ COVID-19 တခွဲအတည်ပြုလူနာမရှိသေးပေမဲ့လည်းယောဂဖြစ်ပွားသူတွေကိုရုတ်တရက်တစ်ပြိုင်နက်တည်းတွေ့လာနိုင်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနတာဝန်ရှိသူတွေကသတိပေးပြောဆိုထားပါတယ်အဲ့ဒါကြောင့်ပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့နဲ့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂကာကွယ်ရေးကျန်းမာရေးအသိပေးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂပိုးဟာအခြားနိုင်ငံပေါင်း52နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ဖေဖော်ဝါရီ26ရက်ညနေခင်းစီရင်အရာလူပေါင်း 8,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာလက်အပျော်စီးတင်မော Diamond Princess ပေါ်ကကူးစက်ခံရသူ692ယောက်နဲ့တည်ဆုံးသူ၄ဦးရဲ့စီးရင်ကိုပါထက်ထွက်ထားတာဖြစ်ပြီးတည်ဆုံးသူကတော့စုစုပေါင်း 2,900 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ COVID-19 ကိုရိုနာရောဂါပိုးကူးစက်ခံရမှုဒုတိယအများဆုံးဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာတော့လူဦးရေ 1,000 ကျော်ကူးစက်ခံခဲ့ရပြီးတည်ဆုံးသူ12ဦးထိရှိသွားပါပြီ။
မြန်မာပြည်တွင်းမှာ COVID-19 အဆုတ်နဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါစောင့်တည်မှုနဲ့အသိပညာပေးမှုတွေအကြောင်းစုစုကစူးစီးတင်ပြခဲ့တာပါရှင်။အခုရခိုင်နဲ့ချင်းပြည်နယ်ဘက်ကနယ်မြေလုံခြုံရေးအခြေအနေတွေကိုလည်းအလှည့်ပေးကြပါမယ်။ Internet line ဖြတ်တောက်ခံထားရတဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၃ခုလောက်မှာအစိုးရတပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တို့ရပ်ပေါင်း20ကြာတိုက်ပွဲအပြင်းထန်ဖြစ်နေတယ်လို့ AA အဖွဲ့ဘက်ကပြောပါတယ်။ရခိုင်နဲ့ချင်းပြည်နယ်တဲကမတည်ငြိမ်သေးတဲ့ဒေသတွေရဲ့အခြေအနေတွေအကြောင်းဒီ VOA သတင်းတောက်ကိုတက်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ချင်းပြည်နယ်ပလောဝမြို့နယ်ကမီးရှောင်တရာအနီးမှာရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆိုရတပ်တို့ဟာရဲပေါင်း20ကြာတိုက်ပွဲပြင်းထန်ဖြစ်ပေါ်နေတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ဒီကဖေဖော်ဝါရီလ25ရက်နေ့မှာဒီပလောဝမြို့နယ်ဒီမီးရှောင်တရာထိပ်ကဒီအရင်ရက်တွေကဒီတိုက်ပွဲတွေပြင်းထန်နေတဲ့ဒီမြန်မာစစ်တပ်ရဲ့ဒီလက်နက်ကြီးစခန်းပေါ့နော်ဒီဒူဟာကုန်းအဲ့ဒီမှာဒီ20ရက်မြောက်အဖြစ်ကတိုက်ပွဲတွေကတော့ဆက်ပြီးတော့ရှိနေတာဟုတ်ကဲ့သူတပြင်းတော့ဒီအဲ့ဒီစခန်းကိုစစ်ကူပေးဖို့အတွက်ဒီလက်နက်ကြမ်းမီကြောက်ရိတ်ခါတွေဟိုစစ်ကူတွေပို့ဖို့အတွက်စူးစမ်းနေတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတွေနဲ့ဟိုကျွန်တော်တို့ရခိုင်တပ်တို့ရဲ့ဒီဖြတ်တောက်ရေးစစ်ကြောင်းတွေအဲ့ဒီဒေသတွေမှာတိုက်ပွဲတွေဟိုနေ့ဒီဆက်တိုက်တာအပြင်းထန်ဖြစ်နေတာလို့ရှိတယ်
ရခိုင်နောက်ပိုင်းဟာအဲ့မြေပုံနဲ့မင်းပြမျိုးနေတယ်ဟာအင်တာနက်လိုင်းဖြတ်တောက်တာခံနေရတာဖြစ်ပြီးမနေ့ကလည်းတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့သလိုနှစ်ဖက်အကြမ်းဆုံးရှိတယ်လို့လည်းပြောပါတယ်
။ဟိုနောက်တစ်ခုကတော့ဒီမြေပုံမျိုးနေမြေပုံရဲ့နောက်ဒီမင်းပြအဲ့ဒီဘက်ကမှလည်းတိုက်ပွဲတွေတော့မနေ့ကဆက်ပြီးတော့ရှိနေကြ။ဒီမြေပုံမျိုးနေစင်းရွာရဲ့အချင်းမြောက်ဘက်ဒီ၄ကီလိုခွေးလောက်အကွာမှာပေါ့နော်အဲ့ဒီမှာရှိတဲ့ဒီတောင်တန်းမှာဒီမနေ့၈နာရီမှာတစ်ချိန်ပေါ့နောက်ပြီးလို့ရှိရင်နောက်တနေရာမှာပဲဒီစင်နာရီ7မိနစ်မှာဟိုနောက်တနေရာမှာတစ်ချိန်ပေါ့နော်အဲ့ဒီမှာတိုက်ပွဲတွေဟိုနှစ်ကြိမ်ဒီ6ဆင်းနောက်ဆင်းဖြစ်တာပေါ့ဆိုရန်သူဘက်ကထိခိုက်ကြဆုံးမှုကတော့များတယ်ဗျာဒါပေမဲ့အသေးစိတ်တော့ဟိုလို့လို့ရှိရင်တော့မတည်ရဘူ
းနေပြားမြို့နယ်ကရန်ကုန်စစ်တေကာလန်အနီးမှာလည်းတိုက်ပွဲဖြစ်ပေါ်နေတာ3ရက်လောက်ရှိပြီးလက်နက်ကြီးတွေနဲ့ပစ်ခတ်နေကြတယ်လို့နေပြားဒေသခံတို့ကပြောပါတယ
်အဲ့တော့ဒီကျွန်တော်တို့ရန်ကုန်စစ်တေကာလန်ရဲ့ဘဲတစ်ဖက်တစ်ချက်မှာရှိတဲ့ဟိုနှကန်းရှောင်းရဲ့စစ်ကဲမှာရှိတဲ့ဟိုမြင့်မုံတော်ဖရာလို့ရှိရစေ။အဲ့ဒီဖရာရဲ့ဘဲနာမှာဖြစ်တာတော့ဟို3ရက်လောက်တော့ရှိပြီဗျ။အော်လက်လက်ကြည့်ကြတာတော့ရှိပါရဲ့။လေရင်လေးလာလို့နေ့တိုင်းလိုလာပြီးလေရင်နဲ့ဘုံကြည့်တာလေးနဲ့ကြည့်တယ်။ဟိုရှိပါရဲ့ရှိပါရဲ့ကျွန်တော်တို့ဒီကအကျိုးရွာတို့ဆိုလို့ရှိရင်တော့ဒီမှာအန်သာရွာကေဖေးခန်းဒီနယ်ရင်ကစစ်ခံရတယ်မနေလို့ရှိပါတ
ယ်။ကျောက်တော်မျိုးနဲ့တိမ်မာကြီးရွာနေမှာလေတိုက်ပွဲဖြစ်ပေါ်နေတာတွေရှိသလိုကြီးရွာအတွင်းကိုတပ်မတော်သားတွေဝင်ရောက်ပြီးကျက်တွေနဲ့စားစရာတွေကိုယူဆောင်နေတာတွေရှိတယ်လို့တိမ်မာဒေသခံတဦးကပြောပါတယ်
။ဒီလိုတော့ရိုင်းမင်းဆိုင်တော့ရှိပါဘူး။သူတို့တိမ်မာကိုဝန်တော့ဒီလိုဟိုဆိုင်ကဟိုဈေးတွေကိုဈေးကြည့်သလိုဆွေးယူတယ်ဒီကြားတွေပါရိုက်တယ်စောင်းတယ်ဒီရှာမရှိရဲ့ ပိုင်ဆောင်ရှိဘူးဆိုရင်တော့ဒီကပ်ပစာတွေကိုဖားပြီးတော့ဓာတ်တော့ယူပါရှိမနေ့ကလည်းမနေ့ကလည်းဒီသနဲ့အငွေတော့မကြောက်ဘူးအကြီးကြီးပဲထူနေတယ
်ပြီးကြတဲ့ရပိုင်းတွေကတိုက်ပွဲချင်းတိုင်းထွေးပေါ်ခဲ့တာကြောင့်ရသေးတော်မျိုးပေါ်ကိုထပ်ပြေးလာကြတဲ့စစ်ဆောင်စခန်းတွေကိုလည်းဒီကနေ့မနက်ပိုင်းမှာတပ်မတော်ဘက်ကဝင်ရောက်စစ်ဆေးတာတွေလုပ်နေတယ်လို့စစ်ဆောင်ကုညီရေးဖွဲ့ကကိုဘက်ကာကပြောပါတယ
်မျိုးပေါ်မှာနေရာရောက်ကတည်းကကျွန်တော်ဟိုကအပေါင်းလေးလူသားစုတွေရဲ့ပြောခဲ့ကြရတာတော့ဟိုမနက်ဒီနေ့မနက်6နာရီ7မိနစ်လောက်ကစပြီးတော့သူတို့မျိုးတဲ့ဝင်နေပေါ့နော်အဲဒီဟိုဝတ်စုံပြင်းနဲ့ယူနီဖောင်းပြင်းနဲ့တနက်အင်အားပြင်းနဲ့အဝင်ပြီးတော့အဲ့ဒီဟိုကအလိုတော်ပြည့်ကျောင်းသားမှာတစ်ဖွဲ့အမှမြို့အဝင်ထွက်တယ်ဆက်တယ်နောက်ပြီးတော့စစ်စစ်ဆောင်စခန်းဟိုကရွှေပါရမီကျောင်းရယ်နောက်ပြီးတော့ဒညဝတီကျောင်းရယ်ဒီလိုဝင်ပြီးတော့ဆက်တယ်လို့ပြောတယ်လေ
ရခိုင်နောက်ပိုင်းနဲ့ရှင်းပြနေပလောဝါမြို့နယ်တွေမှာတိုက်ပွဲဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးမေးမြန်းဖို့တပ်မတော်တရင်မှန်ပြန်ကြားရေးခွင့်နဲ့အနောက်ပိုင်းတိုင်းစစ်ထံနယ်ချုပ်ပြောခွင့်ရဖို့မုန်းကြီးဝင်းစောဦးတို့ကို VOA ကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးရခိုင်ပြည်နယ်တွင်းမှာဆူရတန်းနဲ့အေပွဲတို့ပြန်လည်ထုစစ်တွေနဲ့တိုက်ပွဲဖြစ်ပေါ်နေတာတွေကြောင့်ဒေသခံကြေးရွာသားတွေဟာလည်းအိုးအိမ်ဆုံးခွာပြီးဘေးလက်ရာကိုထွက်ပြေးနေကြရတာလည်းဖြစ်ပါလေခင်ဗျာ
ချင်းနဲ့ရခိုင်ဒေသတချို့မှာရက်ဆက်တိုက်ပွဲတွေဖြစ်နေတဲ့အကြောင်းကိုသက်နိုင်ကပြောပြသွားခဲ့တာပါရှင်။အခုပြည်တော်စုလွှတ်တော်အစည်းအဝေးဘက်ကိုအလှည့်ပေးကြပါမယ်။ပြည်တော်စုလွှတ်တော်အတွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဒီကနေ့ဒုတိယနေ့ဆွေးနွေးရမှာလွှတ်တော်နာယကကထပ်ပြီးတော့သတိပေးခဲ့ရပါတယ်။လွှတ်တော်ရဲ့နာယကရဲ့ခွင့်ပြုချက်မရဘဲအခြေတင်ညှဉ်းခုံတာတွေရှိနေတာကြောင့်အခုလိုသတိပေးခဲ့ရတာဖြစ်တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဒုတိယနေ့ဆွေးနွေးရမှာဥပဒေမူကြမ်းပါအချက်တွေကိုထောက်ခံသူတွေနဲ့ကန့်ကွက်ဆွေးနွေးသူတွေအကြားမှာအခြေတင်ပြောဆိုတာတွေထပ်မံဖြစ်ခဲ့တာပါဒီလိုပြောဆိုတာနဲ့ပတ်သက်ပြီးလွှတ်တော်နာယကဦးတီခွန်မြတ်ကတတိယပိုင်းဆွေးနွေးပွဲမစတင်မီမှာအခုလိုသတိပေးခဲ့ပါတယ
်လွှတ်တော်ဝန်ကြီးများခင်ဗျာအမတ်စဉ်ခုနှစ်ကိုဆက်လက်ဆောင်ရွက်ခြင်းမပြုမီထပ်မံပန်ကြားလိုပါတယ်လွှတ်တော်ကိုယ်စားလှယ်အားလုံးမှာဆွေးနွေးပြောဆိုခွင့်ကံကွယ်ပိုင်ခွင့်စတဲ့ဗန်းတူအခွင့်အရေးများကိုတက်ဆိုင်ရာဥပဒေညီဥပဒေများနဲ့အညီရရှိထားပြီးဖြစ်ပါတယ်။တူဦးရဲ့ဆွေးနွေးမှုအပေါ်ဇန်တူဦးကကံကွယ်လာရင်ဖြည့်ရှင်းဆုံးဖြတ်ပေးရမှာကနာယကရဲ့တာဝန်ပဲဖြစ်ပါတယ်။ဒါကြောင့်ကုသရများအားလုံးမိမိတို့ရဲ့အခွင့်အရေးကိုသတ်မှတ်ထားတဲ့ဥပဒေညီဥပဒေများနဲ့အညီအပြည့်အဝအတုံးပြုပါ။နာယကအနေနဲ့လည်းမိမိရဲ့တာဝန်နဲ့လုပ်ပိုင်ခွင့်ကိုအတဏ္ဏဆုံးမံကံမြတ်တော်စွာတုံးတက်ဆုံးဖြတ်ပေးမှဖြစ်ပါလေ။ကိုယ်စီရများအနေနဲ့နာယကရဲ့တာဝန်လုံပိုင်ခွင့်များအပေါ်လိုအပ်တာထက်ပိုမှုတောင်းဆိုမှုမပြုကြဖို့ပြောကြားလိုပါလေ
။ဒုတိယပိုင်းဆွေးနွေးပွဲပြီးဆုံးကံဤကြားပြည်နယ်မဲဆန္ဒနယ်အမှတ်9ကလွတ်တော်ကိုယ်စီရဦးစိုးသိန်းဆွေးနွေးတာကိုလွတ်တော်ကိုယ်စီရတဦးကကန့်ကွက်ခဲ့ပါတဲ့။ဒီလိုကန့်ကွက်တဲ့အပေါ်ခွင့်ပြုချက်မရယူဘဲပြန်လည်ညှဉ်းခုံခဲ့တဲ့နောက်နာယကကအခုလိုပြင်းပြင်းထန်ထန်သတိပေးခဲ့ရပါတဲ့
ဥပဒေအရကျွန်တော်ပြောနေတာပါအားလုံးကဒန်တူအခွင့်အရေးရှိပါတယ်ဒါပေမဲ့ဒီမှာအားလည်းဒါအားလုံးစိတ်ဆေလက်ဆေနဲ့ဒီရှေ့တိုးနိုင်ဖို့အားလုံးဆွေးနွေးနေတဲ့အနေအထားမျိုးမှာဒီလိုမကွက်ကဲရင်ဘယ်လိုကွက်ကဲမလဲ
ဒီကနေ့ဆွေးနွေးရမှာရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်8ကလွတ်တော်ကိုယ်စားလှယ်ဦးကျော်ထွေးရဲ့ဆွေးနွေးချက်အပေါ်မှာလဲတမတော်သားလွတ်တော်ကိုယ်စားလှယ်တဦးကကန့်ကွက်ခဲ့ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးပထမနေ့ဆွေးနွေးပွဲမှာလဲကရင်ပြည်နယ်မဲဆန္ဒနယ်အမှတ်9ကလွတ်တော်ကိုယ်စားလှယ်ဦးဆိုင်တန်းနိုင်နဲ့မင်းကင်းမဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ရဲ့ဆွေးနွေးချက်တွေဟာပြည်ထောင်စုလွတ်တော်ဆိုင်ရာညီဥပဒေနဲ့မကိုက်ညီတဲ့အတွက်လွတ်တော်မှတ်တမ်းကပယ်ဖျက်ခဲ့တယ်လို့အစည်းအဝေးအတွင်းစည်းကမ်းတွေကိုလိုက်နာရေးအတွက်လဲလွတ်တော်နာယကကဒီကနေ့သတိပေးခဲ့ပါတဲ့။ဒါအပြင်အင်္ဂါနေ့ကဆွေးနွေးရမှာလွတ်တော်အတွင်းရုပ်ရင်းကြမ်းတမ်းနာတွေမပြုလုပ်ဖို့လဲနာယကကသတိပေးခဲ့ရပါသေးတယ်။နိုင်ငံရေးလေးလာတုံသက်သူဒေါက်တာရံမျိုးသိန်းကမြန်မာနိုင်ငံကတိုင်းရင်းသားပြည်သူတရလုံးဟာ2008ဖွဲ့စည်းပုံပြင်ဆင်နိုင်ရမယ်လို့ယုံကြည်ချက်မျှော်လင့်ချက်တွေရှိနေကြောင်းပြောဆိုပြီးလက်ရှိပြည်တော်စုလွှတ်တော်အတွင်းဆွေးနွေးနေတဲ့အခြေအနေအပေါ်မှာအခုလိုထောက်ပြပြောဆိုပါတဲ
့ဒီလိုရှိနေတဲ့အခြေအနေမှာเนาะဒီလွှတ်တော်တွင်းကနေ2008ပြည်ပုံအခြေခံဥပဒေကိုနိုင်ငံရေးအနှစ်သာရရှိရှိပေါ့เนาะဒီမိုကရေစီနဲ့ဖက်ဒရယ်ပြည်တော်စုပြည်ဆောင်ရေးကိုဥတည်ပြီးတော့ပြင်ဆင်နိုင်ခြင်းမရှိဘူးဆိုရင်เนาะကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ကြောင်းလေးကြီးဟာပို့ပြီးတော့ကြံ့ညာသွားမယ်ပို့ပြီးတော့နှောင့်နှေးသွားမယ်အကျုံးပြုတိထောက်ရေးလုပ်ငန်းတွေဟာလည်းပို့ပြီးတော့ထိခိုက်သွားမယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ကကျွန်တော်တို့ရဲ့သာသမိမင်းမြစ်တွေကိုနိုင်ငံရေးရကောင်းမွန်တဲ့အမွေနဲ့မပေးနိုင်တဲ့
အခြေအနေအကျတဲ့မျိုးဖြစ်လာမယ်လို့မြင်တယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအကျတဲကိုဖြည့်ရှင်းနိုင်ဖို့ဆိုရင်နိုင်ငံရေးခေါင်းဆောင်တွေနဲ့တက်မတော်ခေါင်းဆောင်တွေအကြားမှာပြည်သူလူထုအကျိုးကိုရှေ့ရှုပြီးအခြေအနေနိုင်ဖို့လိုအပ်နေကြောင်းလဲဒေါက်တာရံမျိုးသိန်းကပြောပါတယ်။ ဒီကနေ့ပြည်တော်စုလွတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးရမှာလွတ်တော်ကိုယ်စားလှယ်19ဦးဆွေးနွေးခဲ့ပြီးအများအားဖြင့်2008ဖွဲ့စည်းပုံအခြေခံဥပဒေပါတက်မတော်ရဲ့အခန်းကဏ္ဍနဲ့59စာလုံးလိုသမ္မတရွေးချယ်ရေးဆိုင်ရာပုံမှန်တွေကိုဆွေးနွေးခဲ့ကြပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိ တိုင်းဒိုမီတာ 32.40.48အပြင် ဒုတိယနာရီဘက်မှာ တိုင်းလက်မီတာ 190မှာပါ နားဆင်နိုင်ပြီး ဒီအစီအစဉ်ကို မနက် 8 နာရီကနေ 9 နာရီအတွင်း ပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့ တိုင်းဒို 18 19 နဲ့ 25 မီတာတွေမှာ ထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့ တိုင်းဒို 19 25 32 နဲ့ စနေတနင်္ဂနွေမှာ တိုင်းလက်မီတာ 190ကပါ ခန်းယူနားဆင်နိုင်ပါတယ်။ ဒီည 9 နာရီအစီအစဉ် PP ချင်းည 10 နာရီမှာ တိုင်းဒို မီတာ 25 32 နဲ့ တိုင်းလက်မီတာ 190ကနေ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့ အတန်လွင့်မီတာ kHz အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာတိရှိနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကို line to meter 19 25 32 တို့ကနေပြီးတော့ထုတ်ဓာတ်ရိုက်ဖတ်ယူနားဆင်နိုင်ပါလိမ့်ရှင်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကန်တာတွေမှာတော့ဒီဥကျော်ဆိုင်သားရဲ့မြမအေးသုတ်သက်ချက်နဲ့အတူလူလူကျမ်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
လက်ကဘေးချင်းဆီးရမှာလဲကိုယ့်ရဲ့မျက်နှာနှာခေါင်းမျက်စိနားတွဲကိုကိုယ့်လက်ကိုမသွားခင်မှာ
စီထားရင်ကောင်းဆုံးလူတိုင်းဆွေးနွေးနေကြတဲ့ဝူဟန်တုတ်ခွေးအကြောင်းသတိထားတင်တာလေးတွေကိုကျွန်မရဲ့ပညာရှင်တွေထောက်ပြထားတာကိုနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာအားကစားသတင်းလိုအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါရှင်။ခုအရင်ဆုံးတော့မြမအရေးသုံးသက်ချက်ကိုနားဆင်ကြရမှာပါ။ တရုတ်နိုင်ငံဟူဟန်မြို့ကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်အခုဆိုရင်ဥရောပနဲ့အာဖရိကတိုက်တွေထိပြန့်နှံ့နေပြီးဒီဗိုင်းရပ်စ်ကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးအန္တရာယ်တွေဖြစ်လာပါတယ်။ဒါပေမဲ့တရုတ်နိုင်ငံနဲ့မိုင်ပေါင်း1000ချီပြီးတော့နယ်စပ်ချင်းထိတွေ့နေတဲ့မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့မှုသိပ်မကြားရသလိုယောဂဖြစ်နေတဲ့လူနာလည်းမတွေ့ရသေးဘူးလို
ဆက်သွယ်မြင်းများလူတာဖြစ်ပါတယ်အဓိကအကြောင်းအရာကတော့ဒီတရုတ်ပြည်ကစတင်လိုက်တဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဟာမိုင်းပေါင်းထောင်ချီပြီးဆက်ဆက်နေတယ်နောက်ပြီးတော့နေစပ်ဖြတ်တဲ့ဂိတ်ဆိုတာလည်းပဲတနေ့ရက်လည်းမဟုတ်ပါဘူးရွာတွေရက်ကခလဲကနေစပ်မြင်းကဖြတ်နေတဲ့အင်ဂျင်ထဲမှာအင်ဂျင်ကဒီဘက်မှာနောက်ဖြစ်ခံဟိုဘက် နှန့်ရှင်းလိုက်မြန်မာပြည်မှာအ ਨੇ ဆုံးဖြစ်နေတာတွေ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗမာဘက်ကအမှန်တကယ်ဆန်းစစ်ကြည့်နိုင်ရလားဆိုတော့မေ့ချင်တာဖြစ်ပါတယ်။ပထမဆုံးမြန်မာနိုင်ငံကျန်းမာရေးဌာနကထုတ်ပြန်တဲ့ဒီရောဂါနဲ့ပတ်သက်တဲ့အခြေအနေကိုဆရာဘလော့သိထားပါတယ်ဆရာ
။ဆရာရေခုအားဖြင့်တော့တုတ်ကွေးတွေပါလေဖြစ်တယ်ဆိုရင်ကိုရိုနာဗိုင်းရပ်စ်မတိုင်ခင်တည်းကတော့ကျန်းမာရေးဝန်ကြီးဌာနအလင်းနဲ့ထားပြီးလုပ်လေလုပ်တာရှိပါတယ်။အမှားလေးနေမှာကိုပူချိန်နေစစ်စေးတဲ့ဟာမျိုးငါးခီးတရားတွေပြန်လာတဲ့ခါမျိုးတွေမှာလည်းတွေ့ရလေးရှိတယ်လေတွေ့ပြီဆိုလို့ရှိရင်လည်းတူတူချာချာစနစ်တကျလေးလုပ်လေလုပ်တာရှိပါလေအခုကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့ချိန်မှာအတတ်နိုင်ဆုံးတော့တုတ်ပြန်ဆောင်ရွက်ဖို့လုပ်နေတယ်အဖက်မှာလည်းအားများကြတဲ့ပြောဆိုသံတွေကိုလည်းကြားရတယ်ပေါ့နော်အမှားအဖြစ်နဲ့ဆက်ချင်းဆက်ဆက်နေပြီးတော့နေဆက်ကိုမပိတ်ဘူးလားလို့ပြောတဲ့ဟာမျိုးပေါ့နော်
နေကြတာပျက်ခက်တာကိုတကယ်တော့ကျွန်တော်လည်းအဲ့ဒါကိုမေးနေတာဆရာလေးစိတ်ဝင်ဖက်ဆိုရင်တော့ဒီနေရာကတော့ပိတ်ဆိတ်ကြတဲ့ facility လေးပဲထားနိုင်တယ်အဲ့ဒီနေဆက်မှာမိုင်းထောင်ချီကြီးဆက်ဆက်နေတာဘယ်လိုလုပ်ပြီးတော့အဲ့ဒီဟာကိုမမကကစစ်စစ်နိုင်တယ်လို့ပြောလို့ရမယ်ဆရာနော
်အဲနေဆက်ကြောင်ချီကြီးရှိတယ်ဆိုရင်ဘယ်လိုဒီဝူဟန်ကရှေ့ပိုင်းပေါ့နော်ကျွန်တော်တို့ဒီဘက်ကနေဆက်ကတရုတ်ပြည်အနောက်ပိုင်းပေါ့အဲ့တော့တရုတ်ပြည်ရှေ့နယ်အနောက်ဆိုတာကအတော်လေးဝေးကွာသေးတယ်ဗျ။မင်းရင်နဲ့သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်ချင်းနဲ့၄နိုင်နဲ့၅နိုင်ခီးလောက်ရှိ။ဒါကြောင့်မို့တရုတ်ပြည်နဲ့ဆက်ဆက်လိုက်တယ်လို့ပြောပေမဲ့ပိုပြီးတိတိကျကျပြောရင်ဝူဟန်နဲ့ assess ရှိလားဆိုတာပုံမြင်မှန်တယ်ပုံပြီးပြောတင်တယ်လို့ကျွန်တော်ဒီလိုလေးစဉ်းစားပါတယ
်ကျမရဲ့ဝန်ကြီးဌာနကဒီ February 23ရက်နေ့ထုတ်တဲ့အထက်မှာတော့မြန်မာနိုင်ငံမှာကူးစက်ဖြစ်ပေါ်သူလုံးဝမရှိသေးဘူးဆိုတဲ့သဘောမျိုးကြေညာပေးရပါတယ်အဲ့လောက်ထိမှန်နိုင်ပါလားရော
မြန်မာနိုင်ငံမှာကူးစက်မှုရှိဘူးလို့ဆိုလို့တဲ့စာကြောင်းပေါ်နားလည်မှုပေါ်မှာမူတည်ပါပေါ့နော်ကျမဝန်ကြီးဌာနအနေနဲ့ပြောရတာဆိုလို့ရှိရင်တော့သူတို့စစ်ဆေးမိသည်များအแทမှာတော့မတွေ့သေးဘူးဆိုတော့အဓိပ္ပာယ်ပါ။เนาะမြန်မာတိုင်းငါလုံးမှာမရှိဘူးလို့ပြောတဲ့အဓိပ္ပာယ်လို့ကျွန်တော်ကမယူပါဘူး။ဒါပေမဲ့ဒီတောင်ကိုရီးယားတူရစ်ကြောင့်ညီမကြီးကိုလာတယ်၊တွေ့တယ်၊ပြန်သွားတယ်၊လူနဲ့ဆက်ဆက်ခဲ့တဲ့လူတွေဘယ်လိုရှိတယ်ဆိုတော့တောင်ကိုရီးယားနေပြန်ပြီးသတင်းပို့ပေးတယ်။မြန်မာနိုင်ငံကျမရဲ့ဌာနကသွားပြီးတော့ကြည့်တယ်ပေါ့နော်။ဆိုတော့ကြည့်ရတာကတော့အိမ်မှာပဲဒီလူတွေကိုစောက်ကြည့်တဲ့သဘောမျိုးရှိနေတယ်ထင်တယ်။ကျမရဲ့ပညာဘေးတော့ပြီးခဲ့တယ်။ဒါတဲ့ပို့ပြီးလုပ်ဖို့လိုမလားပေါ့။ဒီမှာအဖြစ်မန္တလေးမှာဝဟန်ကပြန်တဲ့လူတွေအတွက်ထားတဲ့နေရာကိုဖွင့်တယ်။ရန်ကုန်မှာဖွင့်တယ်လို့ကျွန်တော်မကြားသေးဘူးပေါ့။မန္တလေးမှာပြင်ဆင်တဲ့ကော်မတီဖွင့်တယ်။ရန်ကုန်မှာဖွင့်သလားပေါ့။နောက်ပြီးရင်ခုပြောနေတဲ့ရုပ်ကိုရီးယားခီးသွားတွေလာသွားတယ်ဖြစ်လာတယ်ဆိုရင်အဲ့ဒီ tourism site ပကံညာဦးတောင်ကြီးအင်းလေးအစဒေသတွေမှာရောဒီလိုပြင်ဆင်ချက်တွေအသင့်ထားသလားပေါ့နော်အဲ့တော့ quarantine လုပ်တယ်ပေါ့နော်လူတွေကိုတီးခြားထားလိုက်မယ်လို့ဆိုရင်အဲ့ဒီအတွက်ပြင်ဆင်ထားမှုမှာမန္တလေးလွဲပြီးကြံတာမတွေ့ရ
ကျွန်တော်လည်းအဓိကအဲ့ဒါကိုမေ့ချင်တာပါမြန်မာနိုင်ငံမှာရောအဲ့လောက်ထိလုံနိုင်တဲ့ facility တော့ရှိရလားလူကလုံနိုင်ရလားဆိုတာအဓိကမေ့ရဖြစ်မှာလို့ထင်ပါတယ်ဘလို့ကျမရဲ့ဝန်ကြီးဌာနကသူတို့တွေ့ရစီးရင်ရတာသူတို့ပြောလိုက်တာတပြည်လုံးမှာတကယ်ဖြစ်နေတဲ့အခြေအနေနဲ့တော်တော်လေးများကွာဟနေကြတာအဲ့တော့
ကျွန်တော်တို့ပြောလို့တော့မရဘူးပေါ့နော်ဒါပေမဲ့ညာသောပြည့်ခုလိုပညာပေးထားပြီဆိုလို့ရှိရင်တော့အချားနာလို့ပြင်ပစည်းကမ်းတွေကိုရောက်တယ်ဆိုလို့ရှိရင်လည်းပြင်ပစည်းကမ်းမှာထိုင်တဲ့ဆရာဝန်တွေကဒီအရုပ်ချက်ချင်းအကြောင်းကြားလောက်အောင်တော့အသိပညာဒီမိုးကြားမှုရှိတယ်လို့ကျွန်တော်ထင်ပါတယ
်နောက်တစ်ခုကလူလူရဲ့တုံ့ပြန်မှုလူလူကလည်းတချို့ကမြန်မာနိုင်ငံလူလူရဲ့ကျန်းမာရေးအစီဘယ်လောက်မြင်မှားသလဲညသောအချင်းတချို့ကိစ္စတွေမှာမျက်စိကန်းတစ်စီမကြောက်ဆူပြီးတော့ပြောကြတဲ့သဘောမျိုးခိုးတွင်ကရှိခဲ့ပါတယ်အခုခါမှာတော့လူလူဟာအဲ့ဒီလက်ကိုစန့်စင်မှုတို့လိုအပ်တဲ့နှခေါင်းစည်းအုပ်ထားဖို့ဘာလို့ဆိုတာတော့လူတိုင်းလူလူသတိရှိကြပါရဲ့လားအဲ့ဒီပစ္စည်းအရေးတက်ကလုံလောက်လောက်ရှိရလားဆရာကြီးဟ
ိုလူတွေမှာအသိရှိပါတယ်အခုတော့ပြောနေကြပြီဆိုရင်တို့သတင်းတွေကိုကြားနေကြပြီ Facebook တွေကိုသုံးနေကြပြီတို့သိနေကြပြီဒါပေမဲ့အဲ့ဒီပတ်ဝန်းကျင်ကိုဖန်တီးနိုင်သလားအစိုးရရဲ့ခန်းကဏ္ဍအဲ့ဒီမှာအရေးကြီးပါတယ်အဲ့ဒီနေရာမှာအားနဲ့ချက်ရှိတယ်လို့ကျွန်တော်ထင်တယ်ဥပမာအားဖြင့်လူတွေသွားလာကြတဲ့နေရာမှာလက်ဆေးဖို့ကျွန်တော်တို့ပြောပြီးမယ်လက်ဆေးဖို့စက်ပြာနော်ကျွန်တော်တို့ဒါတွေကအစိုးရကတာဝန်ယူဆောင်ရဲရမှာဘောနော်ဥပမာကျွန်တော်တို့ကအမိုက်ကိုစနစ်ကျစွန့်ပစ်ဖို့ပဲပြောတယ်အမိုက်ပုံထားမပေးဘူးအစိုးရကအဲ့ဒီအတွက်အရေးပေါ်ဘတ်ဂျက်တွေကိုချထားဖို့လိုတယ်ခစ်တအစိုးရတွေကများသောအားဖြင့်ပညာရေးနဲ့ကျန်းမာရေးဟာသူတို့ရဲ့အဓိကကျတဲ့အလုပ်ဖြစ်နေထားတယ်မြန်မာနိုင်ငံဘာကအဲ့ဒီနှစ်ခုကိုအဓိကကျတဲ့အလုပ်အနေနဲ့မထားဘဲနဲ့တခြားသောကိစ္စတွေဟာပုံပုံကြီးကျယ်တကယ်သို့လုပ်ပြီးတော့ဘာမှအကောင့်ထဲမပေါ်လာတာမျိုးကိုတွေ့ရတယ
်ဒါပေမဲ့အခုနောက်ပိုင်းမှာကျန်းမာရေးအသုံးစရိတ်ပညာရေးအသုံးစရိတ်တွေကိုအရင်ကတည်းကအများကြီးတိုးပြီးတော့သုံးလာတယ်ဆိုပြီးတော့တွေ့ရပါတယ်အဲ့ဟာကောလုံးလောက်ရှိပါရဲ့လားအခုလိုပြည်သူလူထုအသိပညာကျမ်းမာရေးဆောင်ရှားမှုအတွက်သူတို့ရဲ့အသိပညာနိုးကြဖို့အတွက
်အဲ့ဒီနေရာမှာတော့အားနည်းချက်တွေရှိတယ်ထင်တယ်။ဘာကြောင့်လဲဆိုရင်ဘတ်ဂျက်ကိုချထားပေးလိုက်ပြီးအသုံးစိတ်တွေသုံးပြီးဆိုဘယ်လိုနေရာမှာသုံးတာလဲလို့ပြန်လဲခွဲချမ်းစိတ်ချဖို့လိုတယ်။ဥပမာအားဖြင့်အစာအုပ်တွေပါများတော့အားဖြင့်အသုံးပြုကြနော်အစာအုပ်တွေမလုံးဘုတ်ပါဘူးလိုပါတယ်ဒါနဲ့အစာအုပ်ကတစ်ဖက်ကကိုယ်တွေအတွက်ပတ်စံကျန်နေပေါ့ဗျာချပေးလိုက်တဲ့တာဝန်ခံတဲ့အရာရှိတွေအတွက်ပတ်စံကြံ့တယ်ဒါကြောင့်မို့ဆောက်ဥွေတွန်းဆောက်တယ်အဲ့တော့ကျမရဲ့ဆရာကိစ္စတွေလူသူကလေယူရမယ့်ပညာရေးကလေးတွေရဲ့ပညာရေးတိုးတက်ဖို့နေရာတွေမှာသုံးသလားအဲ့တော့ပြန်ပြီးတော့ဘတ်ဂျက်ကိုသုံးသက်တဲ့အခါမှာကပညာရေးဆရာအသုံးစိတ်ကိုဘလို့ခွဲခြားပြီးသုံးတယ်လဲဆိုတော့နံပါတ်1အစိုးရမှာပွင့်လင်းမြင်သာမှုအားနည်းတယ်ကျမရဲ့ဌာနကလည်းဒါတွေကိုခွင့်ပြလေခွင့်ပြထားတယ်မရှိဘူးအဖက်မှာ NGO တွေကလည်းအဲ့ဒီလောက်စီတောက်ဆိုလေတောက်ဆိုထားတယ်မရှိသေးဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကခုနဆရာမေးတဲ့မိန့်ခွန်းကမေးတိုက်တဲ့မိန့်ခွန်းဖြစ်တယ်ပို့ပြီးအသေးစိတ်ကြည့်ဖို့လိုတယ်ဥမာအစာအုပ်တွေစောက်တဲ့ညပါပဲအများကြီးချပြီးတော့ကျမရဲ့သုံးစိတ်တက်သွားလားပေါ့ဘာလို့အစာအုပ်စောက်တဲ့အတွက်ကြောင့်ကန်ထရိုက်နဲ့ကိုယ်နဲ့ချပေးတဲ့လူကြားမှာ ပါတယ်ဟုတ်ကဲ့သက်တော်မှုတွေမရှိဘူးလို့မပြောနိုင်ဘူးဒီအနယ်ဒီအစွတ်တက်လာပြီးနောက်ပိုင်းမှာလူဦးရေနဲ့ဆရာဝန်အချိုးအစားဘယ်လောက်များတိုးလာပါသလဲနှစ်စဉ်ဆရာဝန်မွေးထုတ်နိုင်မှုကရောပုံပြီးတိုးလာပါသလားအဲ့ဒါဒီကြောင့်လည်းရှင်းပြပါခင်ဆေးအစွတ်လက်ထက်နဲ့ပြန်ရင်တော့ဆရာဝန်မွေးထုတ်မှုလို့နည်းနည်းပြန်လျှော့ချလိုက်ဘာလို့ဆိုဒီသွေးကတော်တော်လေးနည်းလာတယ်အဲ့တော့ဆေးရုံတ Sinamego, English Lumina, Ma, and the Jessin so ah, Nanga Yaplet, Nane, Jessin so be Bamalu, Jida, Hanu Bobia. No, Eddie Lu Sego, Bamalu, Salon Bone, a Sinti Sawinia. Pitware, Lu, do not again, Yapio, Edo. He do by Sayabo. Emma Tango, Nature of Water. He dreaded you, Nyai, Yabu, to a Sisuga, let him out, choose again the job. He dreaded a general de bet down a pit lobby de Kima. ပြန်ပြီးတော့ရှော့ချပါတယ်ဒါကြောင့်မို့တော့အထွတ်တုံးနဲ့တော့တိုင်းတာလို့မရဘူးလို့ကျွန်တော်ထင်တယ်အဲ့တော့ရည်သွေးပိုင်းနဲ့တော့ကျွန်တော်တို့ကြည့်ဖို့လိုတယ်ကျွန်တော်တို့တွေလက်ထက်ကဒီចောင်းသုံးစာအုပ်တွေကိုကျွန်တော်ဖတ်ရတယ်အခုနောက်ပိုင်းမှာကလေးတွေအဲ့ဒါတွေမဖတ်အဲ့တော့ရည်သွေးဆိုင်ရာကိစ္စတော်တော်လေးစကားပြောမယ်လို့ကျွန်တော်ထင်တယ်ဒါကကျမ်းမာရေးမှာမဟုတ်ပါဘူးပညာရေးမှာလည်း ting ting biar le, siapa jili ya, laza kisah, wenwe kisah, air yang ni sabi dulu, singa ni mabe, cengkuh ni kisah, sahde pih, no, kisah bau miasa, bau ni ni le, mana, tajam, luar luar ni lo, topce ni le, sahde bau miasa, dulu jibu apa no, biar bulu luar lu, di ni si de, wenan ni, kau sama ini mado, atau lo jadi si dah, lupa ingguin.
ครูชัชชาบีอาจารย์ไม่ยินเลยอ่ะเสียสละก็เจอเรื่องมันมันเลยมาเราดัลลุกได้ยังมาเราลุกได้ไม่ติดบุษบับเจอเรื่องมีเรื่องเสียส่วนที่นั่นที่ดีมากที่ยั่งเลยมันเลยวันนี้จะก็เสียวมโบลมีอะไรกิจเจ้าปูบีรอเวนสติบีรอลุกนั่นจ้าอย่างงั้นใช่สูบีรอจีนสินามีเสียบับเจอจีนอะไรเราเออเอลูโรจีนอันที่งี้อ่ะวูฮังอ่ะลามะจังนารีกูปัตมาอูซงได้ยัยข้อละมามันเลยเจ็ดเดือนจะมุลมันเลยกู มาที่กัดเช็ดด้วยเลยถ้าเกิดเราเล็บไปจุดเดียวมุบ่เนาะตัวเราเลยจำไม่ได้ปัตย์เองเนาะเช้าวันนี้พิจารณาด้วยจำมุมาเช้าสอเช้าเย็บบ่ตัวนี้สรุปว่าเช้าวันนี้พิจารณาด้วยจำมุลูปูบีรอดอติงมุยี่ตัวปูบีกิวไซดารีรอดารอชินัยมาเลยตัวเราเลยดีลูยองก็ได้เลยพี่ดีลูนูจ้าจ้าเนี่ยเสียไม่สุดละเช้าวันที่ผมมาดูว่า
ไอ้มีโอเจ้าสีมาในเรื่องดูได้มาที่ดีใจจากการเราสีบุรุษที่เราเลยผู้จัดสรรตายยามมาเย่ตั้งแต่เช้ามาโควิด-19เนี่ยมาในงานจังกูน่าสนใจอย่างเดียวที่จะไปเรื่องลูกจะมาเย่สีเสมาเลยอารมณ์เจ้าในใจเรื่องวูรันไวรัสกากวยจังกูเป็นสปีรอบจบจากจะมาเลยเช่น Wuhan virus lo, Wuhan virus lo, alwe kong ni jale di corona virus ka yare yoga COVID-19 kusep piyana mugu ka gwere niyama mimi ye le tan shen sen jay nibu ga imatan yeji vare. Ta jau, lut u jenzi alai let tan shen yego gyu sai bi yoga kusep nai ne nilandwe go tan nai damya shang jimu lu ade e jau. Dr. Tanzo ga luru ne jama ye si zema ten sep bi ta vare shen.
Wuhan Dokuyoga COVID-19 โรคบาดเจ็บมาอยู่เพื่อการในเมตตาเมตไปหลายปีที่ผ่านมาเลยผู้ป่วยน่าจะกู้ยันในที่เที่ยวในงานมาCOVID-19โรคกุศลแข็งอยู่ยี่ตัวคนละต้องอยู่ชินีปีอาทิตย์ที่สองอยู่ยี่ห้าท้องเสียจากที่อยู่ยาวชินีกันแล้ววะในงานที่ชุมมาเลยกุศลแข็งอยู่ยี่ตัวตัวบ้านในตัวอาทิตย์ที่สองมือเลยสีลาลาวตัวนี้มาเลยเที่ยวในงานนี้สาดเป็นผู้ป่วยเป็นในงานได้COVID-19โรคเจ้าเที่ยวในงานบ้านเวนเด็กบ้านลงยี่สิบวันมาที่ไกลส่งชมมือเลยสีเกลือเลยตียาลาวะ สิว่าอีพมิวตุเตเตนั่งเงี้ยมาCOVID-19โยกกุศลเป็นอะไรมุจจ์จะมาอีเนี่ยสิว่าอีกันอะไรมาที่ตาเลที่ไกลส่งชมมือเลยจนดูเกี่ยวกับเจ้าเนี่ยมาในเงี้ยมาCOVID-19โยกกุศลเป็นอะไรเงี้ยมาส่วนใหญ่เราที่ไกลส่งชมมือเลยสีลาในมันเลยสูบีจนจะดูเกี่ยวกับส่วนใหญ่ผู้แทนในจาระบ้าจะมาอีเนี่ยปัตตาเดียบอชินีมา မြန်မာနိုင်ငံကျမကြီးနဲ့အာဂဒါဝန်ကြီးဌာနကနေပြီးတော့သတင်းအမှောင်ချမှုတွေမပြုလုပ်ဘဲအချိန်နဲ့တပြေးညီကျမကြီးသတင်းတွေကိုထုတ်ပြန်ပေးလျက်ရှိတာကြောင့်ပြည်သူလူထုအနေနဲ့ကျမကြီးသတင်းတွေကိုတိတိကျကျနားထောင်ပြီးတူးနဲ့တူးလက်ဆင့်ကမ်းတွေ့ပြပေးဖို့လိုတယ်လို့ပြည်သူ့ကျမကြီးတက္ကသိုလ်မှအငြိမ်းစားပါမောက္ခတူးဖြစ်သူဒေါက်တာတော်ခေမာမြားကအခုလိုပြောပါတယ
်။အခုအချိန်မှာတော့ကိုယ့်ရဲ့ကိုယ့်နိုင်ငံရဲ့အခြေအနေကိုလည်းဒီပေါ့နော်ကျွန်တော်တို့ချိန်မှာဘုံဘုံဒီလည်းဖွဲ့စည်းဖြစ်တယ်။ကျမကြီးနဲ့အားသာဝန်ကြီးဌာနကလည်းအင်တာအတိုင်းလုံတာဖြစ်တယ်။အချိန်နဲ့တပြေးညီနဲ့သတင်းတွေကိုထုတ်ပြန်ပေးရဖြစ်တယ်။ဘာမှလည်းသတင်းတွေအပေါင်းချဖုံးကွယ်တာမရှိဘူး။အဲ့ဒါအဲ့အတွက်ကြောင့်မို့သတင်းတွေကိုတိုက်ပြီးတော့ထုတ်ပြန်တဲ့သတင်းတွေကိုတော့ဒီချောင်းနားတော်စီခြင်းနဲ့တောက်တဲ့တောက်လဲလက်ဆင်ကံပြီးပြောရမယ်ဟိုပေါ့နော်ကိုကသတင်းနားထောင်နိုင်တယ်အခြားလူနားထောင်နိုင်တယ်မှာနားထောင်တယ်ကိုဝမ်းရေးအတွက်ဖြည့်ရှင်းနေရတယ်ရှိရဲ့အဲ့လိုလူတွေကိုလည်းကိုကလက်ဆင်ကမ်းနိုင်ရမယ်ပေါ့နော်
COVID-19 ရောဂါကူးစက်မခံရအောင်သတိပြုနေထိုင်တဲ့နေရာမှာနှာခေါင်းစည်းတက်ဆင်ဖို့နဲ့လက်တန့်ရှင်းအောင်ထားဖို့တွေကိုဦးစားပေးပြောဆိုနေကြတာပါနှာခေါင်းစည်းတက်ဆင်တာထက်စာရင်လက်တန့်ရှင်းရေးကိုပိုပြီးကြီးစိုက်ကြဖို့လည်းမြန်မာနိုင်ငံမှာရှိတဲ့ဆရာဝန်ကြီးတွေကတိုက်တွန်းအကြံပေးနေကြတာကိုတွေ့ရပါတယ်လက်တန့်ရှင်းရေးကိုဘယ်လိုကြီးစိုက်သင့်မှာလဲလို့မေးကြည့်တဲ့အခါသွေးရောဂါဆိုင်ရာအထူးကူဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်စပယ်ဖြူကအခုလိုပြောပါတယ
်ကျမတို့ရဲ့အဓိကဒီလက်ပါပဲကျမတို့ဒီလက်ကနေပြီးတော့ယောဂပိုးတွေကိုကိုယ့်ရဲ့ကိုယ်ခန္ဓာအပြင်ကနေပြီးတော့ကိုယ့်ကိုယ်ခန္ဓာစီကိုတည်ဆောင်တဲ့အဓိကဖြစ်တဲ့ကြောင့်မို့ကျမတို့ကလက်ကိုစနစ်တကျဆေးဖို့လိုပါတယ်။ဘာလို့ပဲကင်ပြီးတိုင်းကင်ပြီးတိုင်းထိမိပြီးတိုင်းထိမိပြီးတိုင်းလက်ဆေးဖို့လိုပါတယ်။အများတန်းရေစက်ပြာနဲ့ဆေးတာအကောင်းဆုံးပါပဲ။ဒါရင်နဲ့မဆေးနိုင်ဘူးဆိုတော့ 70% alcohol ပါတဲ့ hand gel တွေနဲ့လည်းကျမတို့ဆေးလို့ရပါတယ်။
COVID-19 ရောဂါပိုးရှိတဲ့သူချောင်းဆူးနှာချေလိုက်ရကနေထွက်လာတဲ့အမှုံမွားတွေကနေတဆင်းအရာဝတ္ထုတွေပေါ်မှာတင်ကြန်နေတဲ့ရောဂါပိုးတွေကိုလက်နဲ့ကင်တွယ်မိတဲ့အခါရောဂါပိုးမတွေဟာလက်မှာကပ်ပါလာတာဖြစ်ပါတယ်။ရောဂါပိုးမပေနေတဲ့လက်ဟာမျက်နှာနဲ့နှာခေါင်းတစ်ဝိုက်ကိုရောက်မလာခင်မှာလက်ကိုဆက်ပြာရည်တုံးပြီးဆေးကြောတာပဲဖြစ်ဖြစ်ဟန်းကျယ်လို့ခေါ်တဲ့လက်တန့်ဆင်ဆေးရည်နဲ့ဆေးကြောတာပဲဖြစ်ဖြစ်ဆေးကြောတန့်ဆင်ပေးဖို့လိုတယ်လို့အထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။နော်ရောဂါရှိတဲ့လူကနေထွက်လာတဲ့အမှုံမွားဒီသရေဆက်ကလေးတွေနဲ့ထိတွေ့နေတဲ့เนาะအရာဝတ္ထုပစ္စည်းတွေကိုကိုယ့်လက်နဲ့ကင်တွယ်မိပြီးတော့ကိုယ့်ရဲ့နှာခေါင်းပတ်စပ်နာရောက်ရှိမယ်ဆိုရင်ကူးစက်သွားနိုင်တယ်။ဒါကြောင့်မလို့ဝမ်ဗိုင်းရပ်စ်ကာကွယ်ရေးအတွက်အရေးကြီးဆုံးချက်တစ်ချက်ကိုပြောပြပါဆိုရင်เนาะလက်ဆေးဖို့ဖြစ်ပါတယ်။လက်ကဘယ်ချိန်ဆေးရမှာလဲကိုယ့်ရဲ့မျက်နှာနှာခေါင်းမျက်စိနားတွိုက်ကိုကိုယ့်လက်ကိုမသွားခင်မှာဆေးထားရင်အကောင်းဆုံး။ကြံတဲ့ပစ္စည်းပစ္စည်းတွေကင်တွယ်တဲ့ပြီးတာနဲ့ဆရာတို့ကလက်ဆေးဖို့လိုတယ်ပေါ့เนาะအထူးသဖြင့်တော့ဆေးဥဆေးပေကန်းသွားပြီးတော့ပြန်လာပြီဆိုရင်ကိုယ့်ရဲ့ဒီမျက်နှာနားကိုလက်မရောက်ခင်မှာလက်ဆေးကြောဖို့ကအရေးကြီးဆုံးပြောပါတယ်ဒုတိယချက်ကတော့ခုနကဒီဆရာတို့နှာခေါင်းစည်းတွေကိုစနစ်ကျသုံးဆွဲဖို့ပေါ့နော
်နှာခေါင်းစည်းတက်ဆင်ထားတာနဲ့လက်တန့်ရှင်းအောင်ကူးစိုက်တာတွေအပြင်ကိုယ်ခံစားအကောင်းမနေအောင်နေထိုင်စားတောက်တာဟာလည်း COVID-19 ရောဂါမကူးစက်အောင်ကာကွယ်တဲ့နေရာမှာအရေးပါတယ်လို့သိရပါတယ်လူထုတက်တဲ့နေရာတွေကိုမသွားမိအောင်တက်နိုင်တဲ့လောက်ရှောင်ကျင်ပြီးကိုယ်ခံစားအကောင်းမနေအောင်နေထိုင်စားတောက်ထားဖို့လိုတယ်လို့အငြိမ်းစားပါမောက္ခဒေါက်တာဒေါ်ခီမာမြားကအခုလိုပြောပါတယ
်ဆရာရှင်းရှင်းနေပြီးတော့ကိုယ်ခံအကောင်းအောင်ကိုယ့်ကိုအားရှိရအစားစားပေါ့နော်ဒီဆေးဦးထပ်ပတ်တွေဆောင်လို့ပြောတာမဟုတ်ပါဘူးကွာကိုအတိအပြီးပဲဆင်းရဲပဲစားစားထင်းထင်းပဲစားစားဟာရပြေအောင်ပေါ့နော်စားပါတယ်ပေါ့နော်ဒီပုံမှန်ပြည်သူတွေအတိုင်းပါပဲပေါ့နော်စားလို့ရပါတယ်ပြီးရင်အေးဝအောင်အေးအောင်ပေါ့နော်ကို့အလုပ်ကြောင့်မလုပ်ချင်ထားတော့အခုဆရာမတို့ရှင်မှာဟိုစားနေရောညောင်အိပ်ဖင်းနေတော့မှ Facebook ဆွဲလန်းကြတာလေနော်အဲ့လိုလေမလုပ်ပဲနဲ့အချိန်ရောအချိန်ကိုတောင်းကောင်းအိပ်ထားမှသာကိုခံကကောင်းမယ်မအိပ်ထားလို့ရှိရင်ကိုခံကမကောင်းတော့ဘူး
COVID-19 ကူးစက်ပြန့်နှံ့မှုကိုကာကွယ်တဲ့နေရာမှာလက်တန့်ရှင်းရေးဟာအရေးကြီးတာကြောင့်လူတူဦးချင်းစီလိုက်လက်တန့်ရှင်းရေးကိုခရီးစိုက်ပြီးရောဂါကူးစက်နိုင်တဲ့နည်းလမ်းတွေကိုတက်နိုင်သမျှရှောင်ကျဉ်ဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါဒေါက်တာတန်စောစီစဉ်ထုံးလင်းပေးနေတဲ့လူတူနဲ့ကျန်းမာရေးစီစဉ်ကိုအခုလိုဗုဒ္ဓဦးနေ့ညပိုင်းနဲ့ကြာသာပတိနေ့မနေ့ခင်တိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်အခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတက်မတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့အတ္တမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်တဲ့နယ်လို့မြင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အသံနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ Facebook ကတော့ VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ဒီရေကထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးတော့တစ်ပတ်အတွင်းအားကစားသတင်းလွှာတွေကိုကိုရနိုင်ကပြောပြပေးပါမယ်ရှင်။
လာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုတပတ် VOA ရဲ့အားကစားသတင်းတွေမှာတော့ American ပြည်တော်စု Las Vegas မှာထိုးသက်ခဲ့တဲ့ WBC ကမ္ဘာ Heavyweight Champion လူပဲအကြောင်းစီဗာထွေထွေတွင်းမူဟောင်းနဲ့ PSG အသင်းဥက္ကဋ္ဌခါလီဖီတို့ကိုဆွစ်ဇာလန်နိုင်ငံကတရားစွဲလိုက်တာအပါဝင်အာဖရိကတိုက်ကနိုင်ငံကစက်တောင်ပြိုင်ပွဲမှာဝင်ပြိုင်နေတဲ့မြန်မာစက်တောင်ကစားသမားတထားသူစာရဲ့ပြိုင်ပွဲနောက်ဆုံးအချိန်ထိစတဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာကမ္ဘာလဝေကောင်စီ WBC ရဲ့ Heavyweight Champion တရဖူလူပွဲကိုတော့ American ပြည်တော်စု Las Vegas မှာပြီးခဲ့တဲ့စနေနေ့ကထိုးသက်ခဲ့ကြပြီးတော့ Britain က Tyson Fury နဲ့ American က Deontay Wilder တို့ထိုးသက်ခဲ့ကြပါတယ်ဒါဟာသူတို့နှစ်ယောက်ရဲ့2018ကမကြီးပွဲဖြစ်ပြီးတော့ပထမတစ်ကြိမ်ဒုံးကတော့နှစ်ယောက်ပြီးကြထားတာပါဝါဒဟာထိုးသမျှပွဲအားလုံးကိုနိုင်ရခဲ့ပေမဲ့ Fury ကိုပဲမနိုင်ထားတာကြောင့်အားလုံးကလည်းဒီပွဲကိုပို့ပြီးတော့စိတ်ဝင်စားခဲ့ကြပါတယ်။ဒီပွဲမှာတော့ပထမအချီပြီးကနီးလောက်ကစပြီးတော့ Tyson Fury ကဝါဒကိုအသာစီးရပြီးပွဲကိုတောက်လျှောက်ထိမ့်ချုပ်သွားခဲ့တာပါ။ Fury ရဲ့ထောက်လက်သီးတွေ၊ Wilder သီးတွေကဝါဒကိုထိထိမိမိထိုးနိုင်ခဲ့ပြီးတော့သုံးကြီးမြောက်မှာတော့ Fury ရဲ့ညာ Wilder သီးမိပြီးတော့ဝါဒဟာကျန်းမာကိုလဲကျခဲ့ပါတယ်။ဒါပြင်ငါးကြီးမှာလဲတခါ Fury ရဲ့ Ben Wilder ဒီကြောင့် Wilder ဟာဒုတိယအကြိမ်ကျန်းပေါ်ကိုထပ်ပြီးတော့လဲကြခဲ့ပါတယ်ခုနှစ်ချီမြောက်မှာတော့ Fury က Wilder ကိုကျွိုင်းနောက်မှာချောင်းပိတ်ပြီးထိုးခဲ့ရကြောင်းနောက်ဆုံးမှာတိုင်ပွဲရနဲ့ Tyson Fury ကအနိုင်ရပြီးတော့ WBC Champion ဖြစ်သွားခဲ့ပါတယ်ဒီပွဲမတိုင်ခင်မှာတော့ Wilder က Fury ဟာလက်သီးထိုးနိုင်တဲ့သူမဟုတ်ဘူးဆိုပြီးတော့ဤသက်သက်ပြောခဲ့တဲ့အတွက်ပွဲပြီးမှာတော့ Fury ကအခုလိုတုံ့ပြန်ခဲ့ပါတယ
် Don't forget when I came here they said I can't punchDeontay Wilder said himself that I've got two pillow fists. But, you know, not bad for an old fat guy who can't punch, eh?
ကျွန်တော်တို့ဒီလာတော့ငါသူတို့ကကျွန်တော်တို့ကိုလက်သီးမထိုးနိုင်ဘူးလို့ပြောခဲ့တာကိုမမေ့ပါနဲ့။ Wilder ကကျွန်တော်ရဲ့လက်သီးတွေကိုကောင်းလို့ပြောပြောကြီးရေဆိုပြီးတော့ပြောခဲ့ပါရယ်။ဒါပေမဲ့လည်းလက်သီးမထိုးနိုင်တဲ့ကျွန်တော်လိုအသက်ကြီးကြီးလူဝါကြီးတယောက်အတွက်တော့ဒီပွဲကသိပ်မဆိုးဘူးလို့ထင်ပါတယ်
။ဒါပြင်နီးပြတဲ့ Javel Sugar Hill ကိုလည်းသူလက်ဝတ်ထိုးတဲ့ပုံစံကိုပြောင်းပေးတဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့Fury ကပြောပါတယ် Fury ကဒီပွဲနိုင်ပြီးတော့ WBC Champion ဖြစ်လာတာကြောင့်ပွဲစီစဉ်သူတွေနဲ့လက်ဝေဝါဒနာရှင်တွေကတော့ Fury နဲ့ဒီ WBA, IBF, WBO နဲ့ IBO တို့ရဲ့ Champion ဖြစ်တဲ့ Anthony Joshua တို့ထိုးသက်လာလိမ့်မယ်လို့ပြောလင့်နေကြပါတယ် Tyson Fury ကတော့ဒီကိစ္စကပွဲစီစဉ်တဲ့သူတွေပေါ်မှာမူတည်ပြီးတော့သူ့အနေနဲ့ကတော့ဘသူနဲ့ပဲဖြစ်ဖြစ်ထိုးသက်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာကမ္ဘာပေါ်လုံးဖွဲ့ချုပ်ထွေထွေတွင်မူဟောင်းနဲ့ဘင်းရုတ်တံလိုင်းဥက္ကဋ္ဌတို့ကိုဆွစ်ဇာလန်နိုင်ငံကတော့တရားစွဲလိုက်ပါတယ် FIFA ရဲ့ထွေထွေတွင်မူဟောင်းဂျရုံးဗာကောနဲ့ဘင်းရုတ်တံလိုင်းဥက္ကဋ္ဌလည်းဖြစ် PSG ဥက္ကဋ္ဌလည်းဖြစ်တဲ့ El Khalifi တို့ကိုကမ္ဘာဖလားနဲ့ Confederation ဖလားလို့ခေါ်တဲ့ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲအတော်များများကိုရုတ်တံထုတ်လွှင့်ခွင့်ပေးတာနဲ့ပတ်သက်ပြီးဆွစ်ဇာလန်အစိုးရရဲ့အရှိန်အဟုန်ယုံက February 20ရက်နေ့ကတရားစွဲလိုက်တာပါဘောကောကိုတော့အာဂီလိုက်စားမှုလက်ပိလက်ယူမှုအလွဲသုံးစားလုပ်မှုစာရွက်စာတမ်းမှမမကန်လုပ်မှုတွေနဲ့တရားစွဲလိုက်တာဖြစ်ပြီးတော့ PSG ဥက္ကဋ္ဌနဲ့နောက်ထပ်စီးပွားရေးသမားတဦးကိုတော့ဘောကောရဲ့အမှုတွေနဲ့ဆက်ဆက်ပြီးတော့ဆွဲချက်တင်လိုက်တာဖြစ်ပါတယ်သူ့ပေါ်ဆွဲချက်တင်လိုက်တာနဲ့ပတ်သက်ပြီးတော့
It takes years to create to make your reputation. It creates 1 second to destroy.
ကိုယ့်ရဲ့ဂုဏ်သိက္ခာအတွက်နှစ်ပေါင်းများစွာလုပ်ခဲ့တာဖြစ်ပြီးတော့ကျွန်တော်ရဲ့မိသားစုနဲ့အေးအေးဆေးဆေးနေနေပြီးတော့ကျွန်တော်ရဲ့မိသားစုကိုကာကွယ်ဖို့အတွက်လုပ်သွားမှာပါကမ္ဘာဖလားအေရှေရွေးချယ်တာပါဝေဖီဖာကမ္ဘာဘောလုံးအဖွဲ့ချုပ်တွင်ကအာဂရီလိုက်စားမှုရှုပ်တော်ပုံကြောင့်ဖီဖာဥက္ကဋ္ဌဟောင်းဆက်ဘလက်တာဖီဖာဥက္ကဋ္ဌဟောင်းဘလက်တီနေနဲ့တခြားအဖွဲ ဲ့ပြင်းစစ် open ပြိုင်ပွဲနဲ့အချော်သွားခဲ့ပါပြီ။သူ့ရဲ့ညာဘက်ဒူခွဲစိတ်မှုဒဏ်ရာကြောင့်ပြင်းစစ် open နဲ့ပြိုင်ပွဲကိုဝင်ပြိုင်နိုင်တော့မှမဟုတ်ဘူးဆိုပြီးတော့ Federer ကပြောပါတယ်။ Federer ဟာသူ့ရဲ့ညာဘက်ဒူခွဲစိတ်မှုကိုပြီးခဲ့တဲ့ဗုဒ္ဓနေ့ကပြုလုပ်ခဲ့ပြီးတော့ခွဲစိတ်မှုနဲ့အောင်မြင်တယ်ဆိုပြီးတော့ Federer ကပြောပါတယ်။စောပိုင်းတုန်းကတော့ Federer ဟာအသက်အရွယ်ကြောင့်ပွဲတိုင်းကိုကစားမှာမဟုတ်ပဲမြေသေးကွင်းပွဲတွေကပြင်းစစ် Open ကိုဝင်ပြိုင်မယ်လို့ပြောထားတာပါ။ဒါပေမဲ့အခုလိုခွဲစိတ်မှုလုပ်ခဲ့ရတဲ့အတွက်ပြင်းစစ် Open နဲ့လွဲချော်သွားခဲ့တာပါ။ Federer ကတော့ပြင်းစစ် Open ကိုလွဲချော်ခဲ့ပြီးမယ်လဲသူ့အနေနဲ့ဒူးဒဏ်ရာခွဲစိတ်ကုသမှုအပြည့်အဝပြန်ကောင်းလာမယ်လို့ယုံကြည်ထားတယ်ဆိုပြီးတော့လည်းပြောထားပါတယ်။ဘဝစင်တက်နစ်ကစားသမား Novak Djokovic ကတော့ Federer အမြန်ဆုံးပြန်ကောင်းပြီးတော့ Tennis အမြန်ဆုံးပြန်ကစားနိုင်ဖို့မျှော်လင့်ကြောင်းနဲ့ Tennis ပြိုင်ပွဲတွေမှာ Federer ကိုလိုအပ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျဒီမှာချက်တောင်ကစားသမားသထားသူစားကတော့အာဖရိကတိုက်ယူဂန္ဓာနိုင်ငံမှာချင်းပါတဲ့ချက်တောင်ပြိုင်ပွဲမှာအနိုင်ရပြီးတော့ချန်ပီယံဘွဲ့ကိုကာကွယ်သွားပါတယ်ယူဂန္ဓာ International Series 2020ပြိုင်ပွဲကိုပြီးခဲ့တဲ့တွင်ကချင်းပါခဲ့ပြီးတော့နောက်ဆုံးပိုင်းလည်းကိုတနင်္ဂနွေနေ့ကကစားကြတာမှာသထားသူစားကအိန္ဒိယကကစားသမားအခါရှိကက်ရော့ကို21 14 16 21 21 18နဲ့3ပွဲအချိန်နဲ့ကစားပြီးတော့အနိုင်ရသွားတာပါသထားသူစားဟာဒီနေ့မှလည်းနိုင်လိုက်တဲ့အတွက်နှစ်နှစ်သက်တိုက်အနိုင်ရပြီးတော့ချန်ပီယံဘွဲ့ကိုကာကွယ်လိုက်တာဖြစ်ပါတယ်သထားသူစားဟာကင်ညာနိုင်ငံမှာမနေ့ဖြန်28ရက်နေ့ကနေမတ်လ10ရက်နေ့ထိကျင်းပမယ်ကင်ညာ International Future Series ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်ကင်ညာနိုင်ငံကိုရောက်ရှိနေပြီးတော့အိုလံပစ်ပြိုင်ပွဲဝင်ခွင့်ရဖို့အတွက်လည်းအစွမ်းကုန်ကြိုးစားသွားမယ်လို့သူ့ရဲ့လူမှုကွန်ရက်ကနေပြောထားတယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနာရဲ့သတင်းပတ်စင်အားကစားသတင်းလောက်ကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ3251ပထမနိုင်ဝက်မှာလိုင်းလမီတာ190တို့ကနေပြန်ပြီးနားဆင်နိုင်ပါရှင်ခုဗုဒ္ဓဦးနေညနေခင်းဗုဒ္ဓဦးနေညပိုင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင်
။နိုင်ငံတော်သမ္မတဦးဝင်းမြင့်ဟာအိန္ဒိယနိုင်ငံညူရီလီမြို့ကိုဒီနေ့ဖေဖော်ဝါရီလ26ရက်နေ့မှာရောက်ရှိသွားပြီဖြစ်ပါတယ်။သမ္မတဦးဝင်းမြင့်နဲ့ဇနီးတော်ချိုချိုတို့ဦးဆောင်တဲ့ချစ်ကြည်မြမကိုစလဲအဖွဲ့ဟာအိန္ဒိယသမ္မတရှရီယမ်နတ်ကိုဗင်ရဲ့ဖိတ်ကြားချက်အရအိန္ဒိယနိုင်ငံကိုတရားဝင်ခီးစဉ်ဖြစ်နေတော့ရောက်ခဲ့တာဖြစ်ပါတယ်။ဒါဟာသမ္မတဦးဝင်းမြင့်အတွက်တော့အိန္ဒိယနိုင်ငံကိုဒုတိယချိန်မြောက်တော့ရောက်တာလည်းဖြစ်ပါတယ်။ယူရီလီမျိုးကိုနေ့လယ်နာရီ55မိနစ်မှာရောက်ရှိလာတဲ့သမ္မတဦးဝင်းမြင့်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုအိန္ဒိယနိုင်ငံရဲ့အစားအသောက်ထုတ်လုပ်ရေးစက်မှုလုပ်ငန်းဆိုင်ရာဒုဝန်ကြီးပါဝင်အိန္ဒိယဆိုရတာဝန်ရှိသူတွေအိန္ဒိယနိုင်ငံဆိုင်ရာမြန်မာသမ္မတဦးမိုးအောင်မြန်မာစစ်တမ်းမှုဗိုလ်မှူးချုပ်သိန်းစောနဲ့တခြားတန်ရုံးဝန်ထမ်းတွေကကျူစွာခဲ့ကြပါတယ်။သမ္မတဦးမြင့်ဟာညနေပိုင်းမှာတော့အာရှဒမ်ဟိန္ဒူဘုရားကျောင်းကိုသွားရောက်ပြီးတော့ညပိုင်းမှာတော့မြန်မာတန်ရုံးကတဲခင်းတဲ့ညစာကိုတန်ရုံးဝန်ထမ်းတွေနဲ့အတူစားသုံးခဲ့တယ်လို့သမ္မတရုံးကထုတ်ပြန်ထားပါတယ်။သမ္မတဦးဝင်းမြင့်ရဲ့အခုခီးစဉ်ဟာအိန္ဒိယနဲ့တရုတ်နိုင်ငံတို့ကြာတီဆက်ဆံရေးကိုထိမ့်ကြီးတဲ့ခီးစဉ်ဖြစ်တယ်လို့လည်းနိုင်ငံရေးအကဲခတ်တွေကတော့ရှုမြင်နေပါတယ်။မော်တိုင်းနိုင်ငံဟာရွန်ဂျာအရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကို ICJ နိုင်ငံကတရားရုံးမှာကြားဖြတ်အမှုတင်တဲ့အကြောင်းကြီးညာပါတယ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံကသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွဲချက်ကိုထောက်ခံပြီးတော့သူ့နိုင်ငံအနေနဲ့ ICJ တရားရုံးမှာကြားဖြတ်မှုတင်သွင်းခဲ့တာပါ OIC Islamic နိုင်ငံရဲ့ပူးပေါင်းဆောင်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့ညီဝင်ကြားရေးပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့လုပ်ရက်တွေအေးအေးယူနိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့မော်တိုက်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ ICJ နိုင်ငံကတရားရုံးကဂမ်ဘီယာမြန်မာမှုမှာကြားပြတ်ရေးပေါ်စီမံမှုဆုံးဖြတ်ပေးခဲ့တဲ့ပုံမှာလဲမော်တိုက်အနေနဲ့ကြိုးစားထောက်ခံပြီးတော့ရိုဟင်ဂျာတွေတရားမျှတမှုခံစား권ရအောင်သူတို့နေရာရင်းကိုဘေးကင်းစွာပြန်နိုင်ဖို့အတွက်ကြိုးပမ်းသွားမယ်လို့လည်းမော်တိုက်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့ရခိုင်မြောက်ပိုင်းမှာဒီရေးကိစ္စ မှာပြည်တွင်းတရားစီရင်လမ်းကြောင်းကလည်းအရေးယူဆောင်မယ်လို့ပြောပြီးတော့နိုင်ငံတကာဆွတ်ဆွဲတဲ့လူမျိုးတို့တက်ဖြတ်မှုဂျန်နိုဆိုက်တွေကိုငြင်းဆန်ထားပါတယ်။ရုရှားနိုင်ငံကကမ္ဘာကျော်တင်းနစ်အလှမယ်မာရီယာရှာပူဘောကတော့တင်းနစ်ကစားတာကနေအားယူပြီးလို့ကြေညာလိုက်ပါပြီခင်ဗျာ
။ဗိုလ်ထုနဲ့ညာပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.